Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝရညတညဖြစ်ပါစေခင်ဗျာ American ပြည်တော်စု Washington DC မြို့တော် View American တန်ကနေ2022ခုနှစ် December 25ရက် Christmas ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိ line number 1925 30နဲ့ line number 190အပြင် View ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါပြီခင်ဗျာညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်တပောင်သားမှာခရစ်မတ်အခါတည်းများမှာမင်္ဂလာပေါင်းခါကြောင်းကြပါစေဒီကလေးထိတ်ကိုရောက်ရှိလာတဲ့သတင်းတွေနဲ့မိတ်ဆက်ပေးပါစေခင်ဗျယူကရိန်းနဲ့ပတ်သက်နေသူအားလုံးနဲ့ညီနိုင်ဆွေးနွေးဖို့ရုရှားကအဆင်သင့်ရှိကြောင်းရုရှားသံတမန်ကပြောလိုက်ပါတယ်တချို့ကအာဏာကိုငတ်မွတ်လောဘတက်နေကြတဲ့အတွက်ကိုယ်အိမ်ကြီးချင်းတွေကိုတောင်စားသုံးကျင်နေကြတယ်လို့ခရစ်မတ်အချို့ဝိတ္တုဆူတောင်းပွဲမှာပုပ်ယဟန်မင်းကြီးကပြောလိုက်ပါတယ်ရိုဂျာ58ဟာတင်းကုန်နေအစောပိုင်းကအင်ဒိုနီးရှားနိုင်ငံမြောက်ဖက်အစိုးဆုံးမှာရှိတဲ့အာချေကန်းကြီးကိုရောက်ရှိလာကြတဲ့သတင်းတွေနဲ့အတူတခြားမြန်မာနဲ့ကမ္ဘာသတင်းတွေကိုကိုရနိုင်နဲ့ပဲတင်ပြပေးကြပါပါခင်ဗျာ
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ယူကရိန်းပဋိပက္ခနဲ့ဆိုင်တဲ့သတင်းတစ်ပုဒ်နဲ့အတူ
The event really struck a nerve across Iran because I think everyone in Iran could see their daughter, their wife,their sister under the same circumstances the event really
Iran နိုင်ငံကစာနာပြပွဲတွေနဲ့ပတ်သက်ပြီးတော့ CSIS နိုင်ငံကမှာပြော်လေးလာရေးဌာနအကြီးတန်းသုတေသီနတာရှာဟောပြောတော်တာဖြစ်ပါတယ်ဒီအကြောင်းကိုတော့အခုနှစ်အတွင်းကမ္ဘာတစ်ဝန်းကအာဏာရှင်နိုင်ငံတွေကအဖြစ်အပျက်တွေကိုသုတေသီလေးလာသုံးသပ်ထားတဲ့သတင်းဆောင်ပါးမှာနားဆင်ရဖို့ရှိပါတယ်ဒါပြင်ပတ်စင်ကဏ္ဍတွေမှာတော့ကမ္ဘာတစ်ဝန်းခီးသွားကမ္ဘာမြန်မာမီဒီယာမြင်ကွင်းဉာဏ်မစုများမှတ်ကြည့်မှုရဲ့အင်္ဂလိပ်စာအစီအစဉ်နဲ့ထူးခြားဆန်းပြသတင်းများကိုနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတင်ဆက်ခင်မှာအခုနောက်ဆုံးရသတင်းတွေကိုဥတ္တမောင်သားနဲ့အတူကြီးညာပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းနဲ့ပတ်သက်နေသူအားလုံးနဲ့ညီနိုင်ဆွေးနွေးဖို့ရုရှားကအဆင်သင့်ရှိကြောင်းရုရှားသမ္မတဗလာဒီမာပူတင်ကပြောလိုက်ပါတယ်လက်ခံနိုင်တဲ့ဖြည့်ရှင်းမှုတွေကိုပတ်သက်နေသူတိုင်းနဲ့ဆွေးနွေးဖို့ကျွန်တော်တို့ကအဆင်သင့်ရှိပါတယ်သူတို့အပေါ်မှာပဲမူတည်ပါတယ်ဆွေးနွေးဖို့ညှင်းဆိုနေကြသူတွေကကျွန်တော်တို့မဟုတ်ပါဘူးသူတို့ပါလို့ရုရှားအစိုးရရုပ်မြင်သံကြားအင်တာဗျူးမှာသမ္မတပူတင်ကပြောခဲ့တာဖြစ်ပါတယ်။လမ်းကြောင်းမှာအပေါ်မှာကျွန်တော်တို့လှုပ်ဆောင်နေကြတယ်လို့ကျွန်တော်ယုံကြည်ပါတယ်။ကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကိုကာကွယ်နေကြတာပါ။နိုင်ငံသားတွေရဲ့အကျိုးစီးပွားဖြစ်ပါတယ်လို့ရုရှားသမ္မတပူတင်ကပြောသွားပါတယ်။ယူကရိန်းနိုင်ငံမှာတော့ကီးမြို့နဲ့နိုင်ငံတော်လောမှာတင်းကွေနဲ့မနက်ကလေကြောင်းရန်သတိပေးချက်အတန်းတွေလွှမ်းသွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဘယ်လာရုစ်နိုင်ငံကနေရုရှားဂျက်လေယာဉ်တွေတက်သွားပြီးတဲ့နောက်အခုလိုအချက်လက်ချက်ပေးတဲ့အတန်းတွေကလွှမ်းခဲ့တာဖြစ်တယ်လို့လူမှုမီဒီယာတွေကဆိုကြပေမဲ့ writer ကတော့တီးကြအတည်ပြုလို့မရရှိခဲ့ပါဘူ
းတချို့ကအာနာကိုငတ်မွတ်လောဘတက်ကြတဲ့အတွက်ကိုယ်အိမ်ကြီးချင်းတွေကိုတောင်ပြန်စားသုံးကျင်နေကြတယ်လို့ Christmas အကျိုးဝတ်ပြုဆုတောင်းပွဲမှာပုပ်ယဟန်မင်းကြီး Francis ကအခုလိုပြောကြားလိုက်ပါတယ
် Perché mentre gli animali nella strada consumano cibo gli uomini nel mondo affamati di potere e di denaroconsumano pure i loro
ရိစံတွေကသူတို့နေရာလေးမှာပဲသူတို့စားသုံးကြပြီမဲ့ကျွန်တော်တို့လောကကယောက်ျားမိန်းမတွေဟာအာနာနဲ့ဒနာဥစ္စာငတ်မွတ်ကြတာကြောင့်သူတို့ရဲ့အိမ်ကြီးချင်းသူတို့ညီကိုမောင်နှမတွေကိုစားသုံးနေကြပါတယ်ဒီကနေ့မှာတော့စစ်ပွဲပေါင်းဘလောက်များစွာကနေရာများစွာမှာလူသားရဲ့ဂုဏ်သိက္ခာနဲ့လွတ်လပ်ခွင့်တွေကိုအထင်သေးစွာနဲ့စော်ကားနေကြပါသလဲအမြဲတမ်းလိုပဲလူသားရဲ့လောဘဒဏ်ကိုခံကြရသူတွေကအားနည်းသူတွေနဲ့ချိုးငဲ့ကြတဲ့သူတွေပါလို့ပေါ်ဟမ်မင်းကြီးကပြောသွားခဲ့တာပါယူကရိန်းမှာတော့ရုရှားကိုအန်တုလို့တဦးကိုတဦးထွေးပွေရင်းနဲ့ခရစ်မတ်ကိုကြော်ဖြတ်သွားကြဖို့ကိုသမ္မတဗလာဒီမီယာဇယ်လင်စကီကခရစ်မတ်အကျိုးညမှာပြောကြားလိုက်ပါတယ်လုံအောင်အုပ်သူအမောင်ကြနေတဲ့နောက်မှာတဦးကိုတဦးရှာကြပြီးတော့တင်းတင်းကြပ်ကြပ်ပွေဖတ်ထားကြမှာပါအနွေဒတ်မရဘူးဆိုရင်လည်းတဦးကိုတဦးနှွေးထွေးအောင်အချင်းကြကြထွေးပွေထားကြမှာပါလို့မနေ့စနေနေ့ညကတိုင်းပြည်ကိုပြောကြားခဲ့တဲ့ဗီဒီယိုမိန့်ခွန်းမှာဇယ်လင်စကီကပြောကြားသွားခဲ့ပါတယ်ရုရှားကလျှက်စစ်ဆိုင်ရာအခြေခံစောင့်အုပ်တွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့အတွက်နေရာအများပြားမှာလျှက်စစ်ပြတ်တောက်နေတာကြောင့်ယူကရိန်းပြည်သူများပြားဟာအပူဓာတ်မရဘဲအမောင်ထဲမှာအေးဒဏ်ကိုရင်ဆိုင်ရင်းခရစ်မတ်ကိုကျော်ဖြတ်နေကြရတာပါ။အလေးရောက်နေနေနဲ့ခရစ်မတ်သစ်ပင်ကိုနောက်ခံထားပြီးတော့အမောင်ညာထဲမှာသမ္မတဇယ်လင်စကီကခုလိုဗီဒီယိုမိန့်ခွန်းပြောကြားတာကိုရိုက်ခူးခဲ့တာဖြစ်ပါတယ်။ ယူကရိန်းအများစုဟာရှည်ယူဆွဲရုရှားတွေလိုပဲခရစ်မတ်ကိုဇန်နဝါရီ9ရက်နေ့မှာကျင်းပလေရှိခဲ့ကြပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ရုရှားနဲ့မတူအောင်အစဉ်လာကိုစွန့်ပြီးတော့တခြားခရစ်ယာန်တွေလိုပဲဒီဇင်ဘာ25ရက်နေ့မှာခရစ်မတ်ပွဲကိုဆင်နွှဲလိုက်ကြပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံတော်ဖြစ်ပေါ်နေတဲ့ AI လိုက်နဲ့နှင်းမုန်တိုင်းထံကြောင့်အ ਨੇ စုံလူ18ဦးသေဆုံးခဲ့တယ်လို့နေပေါင်းသိမ့်တဲ့ချီပြီးလျှက်စစ်မီးတွေပြတ်တောက်တာပြင်စီးပွားရေးလုပ်ငန်းတွေလည်းခရစ်မတ်ကာလမှာလျှက်စစ်မီးလုံးဝမရနိုင်မဲ့အခြေအနေနဲ့ရင်ဆိုင်နေကြပါတယ်။နယူးယောက်ပြည်နယ်ဘာဖလိုမြို့မှာတော့ဟာရီကိန်းမုန်တိုင်းသမျှအင်အားပြင်းတဲ့နှင်းမုန်တိုင်းတိုက်ခိုက်ခဲ့တာကြောင့်ဒေသတစ်ခုလုံးနှင်းတွေနဲ့ဖုံးလွှမ်းခဲ့ပါတယ်။ရာသီဥတုအခြေအနေဆိုးဝါးလွန်းတဲ့အတွက်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေအခက်အခဲနဲ့ရင်ဆိုင်နေရတယ်လို့မြို့ရဲ့နိုင်ငံတကာလေဆိပ်တွေလည်းဖိတ်ထားပါတယ်။နိုင်ငံတော်သက်ဆုံးရှုံးမှုတွေဖြစ်ခဲ့ရတာဟာပြင်းထန်လွန်းတဲ့အေးဒဏ်ကိုခံကြရတာမော်တော်ယာဉ်တိုက်ခိုက်မှုတကိုင်းတွေကြိုးကျမှုစတဲ့ဒဏ်တွေကြောင့်ဖြစ်တယ်လို့ဆိုပါတယ်ဘဖလိုမြို့မှာတင်သေဆုံးသူ3ဦးရှိခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ21ရက်ဗုဒ္ဓနေ့ကစတင်ခဲ့တဲ့ DAA line နဲ့မုံတိုင်းတောင်ကြောင့်နိုင်ငံအရှေ့ပြားကနေအနောက်ဖြားထိလျှက်စစ်မီးပြတ်တောက်သွားရင်းနဲ့ရင်ဆိုင်နေရတာပါ။နေမုံတိုင်းကြောင့်နိုင်ငံတော်ခရစ်မတ်ကာလမှာကုန်းချောင်းလေချောင်းကခီးသွားကြမဲ့သူအားလုံးအခက်ခဲတွေနဲ့ရင်ဆိုင်နေရတာမှာလွန်ခဲ့တဲ့ရက်နေ့ငယ်အတွင်းလေရင်ခီးစစ်ထောင်ပေါင်းများစွာဖြစ်ခဲ့ရတာကြောင့်ခီးသွားအများပြားလဲလေစိတ်တွေမှာပိတ်မိနေကြသလိုကုန်းချောင်းနဲ့ခီးသွားသူတွေလည်းအဝေးပြေးလမ်းတွေပေါ်မှာရင်တိုက်မှုတွေနဲ့လမ်းကြောင်းပိတ်ဆို့မှုတွေနဲ့ရင်ဆိုင်နေကြပါတယ်ခင်ဗျာ
ဒီ UI American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 1953ညပိုင်းတိုမီတာ25 kHz 1783ညပိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190kilohertz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် Christmas ညချမ်းတဲ့တွေကို VOA ကဆက်လက်ကြီးညာနေပါတယ်ဝင်းညာ58ဟာတရင်းကလေးနဲ့အစောပိုင်းကအင်ဒိုနီးရှားနိုင်ငံမြောက်ဖက်စွန်းစုံမှာရှိတဲ့အာချေကန်ကြီးကိုရောက်ရှိလာကြပါတယ်အာချေဘီဆက်ချေအင်ဒရာပါထရာကန်ကြီးကတငါရွာလန်တောင်းကိုလှုပ်လီလှုပ်လက်လေးနဲ့ရောက်ရှိလာကြတာပါရွာသူရွာသားတွေကကန့်ခတ်တိုင်အောင်ကူညီခဲ့ကြပြီးအာဏာပိုင်တွေကိုအကြောင်းကြားခဲ့တာဖြစ်တယ်လို့နယ်မြေရပ်တပ်ဖွဲ့အကြီးအကဲ Roddy User အဝေးကပြောပါတယ်။အစာရေးစားငတ်ပြတ်ဆာလောင်နေကြတာကြောင့်အလွန်ကိုအားနိုင်နေကြဟန်ရှိပါတယ်။ပင်လယ်ပြင်မှာအကြာကြီးဖြတ်သန်းလာခဲ့ရတာကြောင့်တချို့ကနေထိုင်မကောင်းကြပါဘူးလို့ရဲရဲရှိကပြောပါတယ်။၃ယောက်ကိုချက်ချင်းဆေးကန်းကိုပို့လိုက်ကြပြီးအများအပြားကိုဆစ်ဆစ်ပေးနေရပါတယ်။ပင်လယ်ထဲမှာမျောပါနေကြတဲ့ Ranger 190လောက်ကိုဒေသတွင်းတိုက်ပြည်တွေကရှာဖွေကယ်ဆယ်ပေးကြဖို့ကုလသမဂ္ဂနဲ့အခြားဖွဲ့စည်းတွေကတောက်ချနေကတိုက်တွန်းခဲ့ကြပါသေးတယ်။ဒီအဖွဲ့ဟာအဲ့ဒီ190တဲကအဖွဲ့တစ်ဖွဲ့ဖြစ်သလားဆိုတာကတော့မကွက်ပြားသေးပါဘူး။ဒါပေမဲ့လီဘောပါလာသူတူကတော့သူတို့ဟာပင်လယ်ပြင်မှာတလားကြော်ကြမျောပါခဲ့ပြီးမလေးရှားမှာအလုံးလုံးပြီးပိုကောင်းတဲ့ဘဝတည်ဆောက်ဖို့ထွက်ခဲ့ကြတာဖြစ်တယ်လို့ AP သတင်းဌာနကပြောပါတယ
်။တရားမဝင်ထောက်ထားတွေနဲ့နေပေါ်နိုင်ငံသားခံယူထားတဲ့မြန်မာနိုင်ငံသားတူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့နေပေါ်သတင်းမီဒီယာတွေကဖော်ပြပါတယ်။ကတ်မန်ဒူးမြို့ဆလာဟီအရက်မှာနေပေါ်နိုင်ငံသားတူအဖြစ်နဲ့နေထိုင်နေတဲ့အသက်39နှစ်အရွယ်မိုဟာမက်နူအာအလမ်ဆိုသူကိုကတ်မန်ဒူးတောင်ကြားဒေသမူကဲစုံစမ်းရေးရဲတပ်ဖွဲ့ကဖမ်းဆီးမိလိုက်တာဖြစ်ပြီးတော့ဥပဒေကြောင်းအရရေးယူသွားမယ်လို့နေပေါ်ရဲတပ်ဖွဲ့အရာရှိခရစ်စနာပရာဆက်ခွာရာလာကပြောပါတယ်လို့ကိုကားပြီးတော့သတင်းမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကတဆင့်2012ခုနှစ်မှာရောက်လာတဲ့အဲ့ဒီမိုဟာမက်နူအာအလမ်ဟာဆလာဟီဒေသမှာရှိတဲ့မဒရာဆာမွတ်စလင်ဘာသာရေးကျောင်းမှာကျောင်းဆရာအဖြစ်စာသင်နေရကတရားမဝင်ထောက်ထားရတဲ့နေပေါ်နိုင်ငံသားအဖြစ်ရှောက်ထားခဲ့တာဖြစ်တယ်လို့ဆိုပါတယ်။သူစီမှာတော့နေပေါ်နိုင်ငံကလက်မှတ်ရှိတယ်လို့လည်းဆိုပါတယ်ခင်ဗျာ
။တရုတ်နိုင်ငံရှမ်းမြို့ကြီးအနီးကစီတန်းပြည်နယ်မှာတနေ့ကိုကိုဗစ်ပိုးထွေလူနာအသစ်တသန်းရှိနေပြီးလာမယ့်ရက်တပတ်တွေမှာနှစ်ဆဖြစ်လာစရာရှိတယ်လို့ပြည်နယ်ဆိုးကတနင်္ဂနွေနေ့ကပြောပါတယ်။တနိုင်ငံလုံးမှာပိုးထွေလူနာတွေများလာပေမဲ့စနေနေ့ထိ9ရက်အတွင်းမှာကိုဗစ်ကြောင့်သေဆုံးသူမရှိခဲ့ဘူးလို့ယောဂကာကွယ်ရေးနဲ့ထိ ंछ ုပ်ရေးဌာနကတနင်္ဂနွေနေ့ကပြောပါတယ်။ဒါပေမဲ့ကျွမ်းကျင်သူတွေနဲ့ပြည်သူတွေကတော့စီရင်ကိုပို့ပြီးတိတိကျကျထုတ်ပြန်ပေးဖို့တောင်းဆိုနေကြပါတယ်။စီကြံပြည်နယ်မှာလူဦးရေ 65.4% သန်းရှိပြီးဆေးရုံတွေမှာကိုဗစ်လူနာ 13,683 ယောက်ကူးသနေရတယ်လို့ထုတ်ပြန်ထားပါတယ်။လူ142ယောက်ဟာခံယောဂတွေကြောင့်ဝေနာပြင်းထန်နေတယ်လို့ဆိုပါတယ်။ကိုဗစ်ကြောင့်သေဆုံးသူလို့အဓိပ္ပာယ်ဖွင့်ရမှာကိုဗစ်ကြောင့်ဖြစ်တဲ့နမိုးနီးယားနဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါပဲပါဝင်ပြီးအခြားယောဂါတွေကိုတရုတ်နိုင်ငံကထည့်သွင်းမထားခဲ့ပါဘူး
အာဖဂန်နိုင်ငံမှာရှိနေတဲ့ NGO အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေမှာအမျိုးသမီးတွေအလုံးမလုပ်ရဘူးလို့တာလီဘန်အုပ်ချုပ်ရေးအဖွဲ့ကအမိန့်ထုတ်ပြန်လိုက်တာကြောင့်အာဖဂန်ကလုပ်ငန်းတွေကိုရပ်ဆိုင်းရတော့မယ်လို့ NGO အဖွဲ့အစည်း၃ခုကပြောကြားလိုက်ပါတယ်။နိုင်ငံတကာ NGO အဖွဲ့တွေဖြစ်တဲ့ Save the Children, Care နဲ့ Norway ဒုက္ခသည်များကောင်စီတို့ကနိုင်ငံတွင်းကလုပ်ငန်းတွေကိုရပ်ဆိုင်းရမယ်ကြောင်းပြောကြားလိုက်ပြီးတာလီဘန်အုပ်ချုပ်ရေးအဖွဲ့ရဲ့ကြေညာချက်နဲ့ပတ်သက်လို့ရှင်းလင်းစွာသိနိုင်ဖို့ဆောင်စားနေတဲ့အချိန်မှာပဲအာဖဂန်နိုင်ငံတွင်းကအသက်ကတည်နိုင်မဲ့အရေးပါတဲ့လုပ်ငန်းတွေမှာအမျိုးသမီးနဲ့အမျိုးသားတွေတန်းတူအလုပ်လုပ်ခွင့်ရှိရေးကိုသူတို့အနေနဲ့တောင်းဆိုကြောင်းညင်ညာချက်မှာဖော်ပြထားပါတယ်။နောက်ထပ်ညွှန်ကြားချက်တစ်စုံတစ်ရာမထုတ်ပြန်မချင်းအာဖဂန်နိုင်ငံအတွင်းမှာရှိတဲ့ပြည်တွင်းနဲ့နိုင်ငံတကာ NGO အဖွဲ့အစည်းတွေအနေနဲ့အမျိုးသမီးဝန်ထမ်းတွေအားလုံးကိုအလုပ်လုပ်ခွင့်မပြုဖို့တာလီဘန်အဖွဲ့ကမနေ့စနေနေ့မှာညင်ညာချက်ထုတ်ပြန်လိုက်တာပါ။ဒီညင်ကြားချက်ကိုမလိုက်နာတဲ့အဖွဲ့အစည်းတွေအနေနဲ့လုပ်ငန်းလုပ်ပိုင်ခွင့် license ကိုပိတ်သိမ်းခံမှာဖြစ်ကြောင်းတာလီဘန်စီးပွားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြထားပါတယ်ခင်ဗျာ။နောက်ဆုံးရသတင်းတွေကိုဥတ္တမအောင်သန်းနဲ့ကျွန်တော်ဂျန်နိုင်တို့ကအချိန်ညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အသံလွှင့်နေတာဖြစ်ပါတယ်။အခုအစားပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့ယူကရိန်းပဋိပက္ခနဲ့ဆိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်။2022ခုနှစ်ဖေဖော်ဝါရီလမှာရုရှားကယူကရိန်းကိုကျူးကျော်ခဲ့ရာကဥရောပမှာမြေပြင်စစ်ပွဲတွေကျယ်ပြန့်လာခဲ့သလိုနျူကလ িয়ার စစ်ဖြစ်မဲ့အရေးစိုးရိမ်မှုတွေလည်းတိုးလာနေပါတယ်။အနောက်နိုင်ငံတွေကတော့ရုရှားပေါ်ပိတ်ဆို့တံခတ်မှုတွေချမှတ်ပြီးယူကရိန်းကိုစစ်လက်နက်ပစ္စည်းတွေထောက်ပံ့နေပါတယ်။ VOA သတင်းတော့ Henry Rickball ပေးပို့တဲ့သတင်းလွှာကိုတော့မိုက်တန်စင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရန်လုံတာမရှိဘဲနဲ့ယူကရိန်းပေါ်ရုရှားကကျူးကျော်စစ်စတင်ခဲ့ရကကမ္ဘာပေါ်ကလုံခြုံရေးအခင်းကျင်းတွေဟာကမောက်ကမဖြစ်သွားပါပြီ။မြောက်အတ္တိတ်စာချုပ်နေတိုးအဖွဲ့နဲ့ရုရှားကမှလည်းထိတိုက်ပြဿနာတွေနဲ့ရင်ဆိုင်လာရပါလေ။အထူးစစ်ဆေးရေးစတင်တဲ့အကြောင်းဖေဖော်ဝါရီလ24ရက်နေ့မှာကြေညာခဲ့တဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ဒုတိယကမ္ဘာစစ်ကအတွေးခေါ်တွေကိုလှုံ့နှိုးခဲ့တာဖြစ်ပါလေ။ယူကရိန်းနိုင်ငံကစစ်ဝါဒနဲ့နာဇီဝါဒကိုချိန်မုံမှဖြစ်ပါလေဆိုပြီးတော့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောသွားတာပါဒီစစ်ပွဲမှာအနောက်နိုင်ငံတွေပါဝင်လာမယ်ဆိုရင်နျူကလ িয়ার လက်နက်တွေထုတ်သုံးမယ်ဆိုပြီးရုရှားကချိန်ချောက်ထားပါလေအရှေ့ဥရောပမှာကာကွယ်ရေးတပ်ဖွဲ့တွေနေတိုးကတိုးချထားပါလေဟာဝေဇာအဝေးပစ်လက်နက်တွေရော့ကက်ဒုံးပစ်စနစ်တွေနဲ့လေကြောင်းကာကွယ်ရေးစနစ်တွေအပါအဝင်ယူကရိန်းအတွက်လက်နက်အများအပြားကိုအမေရိကန်ဦးဆောင်တဲ့အနောက်နိုင်ငံတွေကတဖြည်းဖြည်းပို့တိုးပြီးတော့ထောက်ပံ့ပေးနေပါလေဒါ့အပြင်လည်းတန်ကြပ်ကကားတွေနဲ့တိုက်ကြပ်လေယာဉ်တွေထောက်ပံ့ပေးဖို့ယူကရိန်းဘက်ကတောင်းဆိုချက်ကိုတော့အခုထိလိုက်ရောပေးတာမရှိသေးပါဘူးဥရောပပြည်ပြင်ပြောင်းလဲရေးစင်တာကကျွမ်းကျင်သူ Ian Bond ကအခုလိုပြောပါလေ
We've got to sort of move away from
Ukraine မရှုံးရုံသမဲထောက်ပံ့ပေးနေတာထက်ဆိုင်ရုရှားကို Ukraine ကအပိုင်တိုက်နိုင်မှုထောက်ပံ့ပေးတာမျိုးစဉ်းစားဖို့လိုအပ်ပါတယ်
ကာကီဖ်နဲ့ခါဆော်မျိုးတွေကို Ukraine တပ်တွေပြန်လည်ခြေကုပ်ယူနိုင်အောင်အနောက်နိုင်ငံကစစ်တပ်တွေကအကူအညီပေးခဲ့ပါလေပြင်းထန်တဲ့ဆောင်းရာသီမှာထိုးစစ်ဆင်တိုက်ခိုက်နိုင်ဖို့ဂရုချင်းတူတိုက်ခိုက်နည်းနဲ့အဝေးကနေတိုက်ခိုက်တဲ့နည်းလမ်းတွေကိုလည်းမျှဝေခဲ့ပါလေအခုလက်တလောမှာတော့ Ukraine နိုင်ငံကစွန့်အင်ဆိုင်ရာအဆောက်အုံတွေကိုရုရှားကပြင်းထန်ထားတိုက်ခိုက်နေပါလေ
Putin's attacks on civilian infrastructure
ရတရိနဲ့ဆိုင်တဲ့အဆောက်အုံတွေဥရောပအတွက်တဘာဝတံငွေထောက်ပံ့ပေးနေတဲ့အဆောက်အုံတွေကိုပူတင်ကပြစ်မှတ်ထားတိုက်ခိုက်နေတာပါဒါကိုကြည့်ရင်ယူကရိန်းရဲ့မိဖက်တွေအပေါ်စိတ်သက်ပြက်ပြောင်းလှုပ်ပြီးအနိုင်ယူဖို့ကြိုးပမ်းနေမှန်သိတာပါတယ်လက်တွေ့မှာအောင်မြင်မယ်လို့မထင်ပါဘူ
းအနောက်နိုင်ငံတွေရဲ့အကူအညီပေးနေမှုတွေမှာမကြခင်လပိုင်းတွေအတွက်အခက်အခဲတွေရှိလာနိုင်တယ်ဆိုပြီးတော့ Chatham House က Samantha D. Burden ကသုံးသပ်ပါလိမ
့် We can eitherallow a nuclear bully
nuclear လက်နက်ကိုင်အနိုင်ချစ်နေသူကိုအရှုံးပေးပြီးနောက်နှစ်နဲ့ချီဘေးကင်းလုံခြုံမှုကင်းဝေးတဲ့စိတ်မရနိုင်ဘဲဆက်နေသွားမလားယူကရိန်းမှာပူတင်မနိုင်အောင်တေးချလှုပ်ဆောင်ပြီးသူနောက်တနေရာမှာဒီလိုအနိုင်ချစ်မှုတွေဆက်မလုပ်နိုင်အောင်တားမလားရွေးချယ်ရပါမယ
်ရုရှားတပ်တွေဘက်ကဆုံးရှုံးခွေတိုးလာချိန်မှာပူတင်အပေါ်မှာလည်းဖိအားတွေတိုးလာနေတာပါ
Even the most conservative analysis right now.
Ukraine စစ်ပွဲမှာ Russia စစ်သား 9,000 လောက်ချက်ရှုံးနေတယ်လို့စစ်တမ်းတွေမှာတွက်ချက်ထားပါတယ်။ရှစ်လအတွင်းအခုချက်ဆုံးတဲ့ Russia စစ်သားအရေအတွက်ကအာကန်စစ်ပွဲမှာ Soviet Union ချက်ဆုံးတဲ့စစ်သားအရေအတွက်ထက်3000ခန့်နေ5000ပိုများနေပါတယ်။ဘလို့လူအတိုင်းဝိုင်းမှာကြာကြာတောက်ခံနိုင်မှာမဟုတ်ဘူးလို့ကျွန်မထင်ပါတယ်
။မေဂန်ပြောင်စုကတော့ယူကရိန်းပေါ်မှာထောက်ပံ့မှုတွေဆက်ပြီးတော့ပေးသွားမယ်လို့ပြောနေပေမဲ့လည်းအနောက်နိုင်ငံတွေကရောယူကရိန်းပေါ်မှာဘလောက်ကြာကြာဆက်ပြီးတော့ထောက်ပံ့ပေးနိုင်အောင်မလဲဆိုတာကိုမေးခွန်းထုတ်เสียဖြစ်နေပါတယ်။အမေရိကန်မျိုးသားလုံခြုံရေးကောင်စီက John Kirby ကအခုလိုပြောပါတယ်
။ The president said Ukraine တွင်လိုအပ်တဲ့အချိန်ကာလတစ်လျှောက် American ကဆက်လက်ထောက်ပံ့ပါမယ်လို့သမ္မတကပြောခဲ့ပြီးလက်တွေ့လှုပ်ဆောင်မှုလည်းသူ့အလေးနဲ့ထားပြောသွားခဲ့ပါတယ
်။ဒေတာတွင်းနိုင်ငံတွေမဟုတ်ပေမဲ့လည်းတရုတ်နဲ့ထိုင်ဝမ်ကလည်း Russia Ukraine အခြေအနေကိုအနီးကပ်စောင့်ကြည့်နေပါတယ်။ဒီစစ်ပွဲရလဒ်က Russia နဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးအပေါ်မှာအဆုံးဖြတ်ပေးမှာဖြစ်တယ်လို့ကမ္ဘာကြီးမှာဩဇာအချိန်ဝါလွှမ်းမိုးမှုတွေမှာလည်းအပြောင်းအလဲတွေဖြစ်လာနိုင်ပါတယ်ရှင်။
မိုက်ဒန်နဲ့ပြောပြတော့တာဖြစ်ပါတယ်ပတ်စံကဏ္ဍတွေကိုတင်ဆက်ခင်ပါအခုတခါတော့ဒီနေ့အတွင်းကမ္ဘာတစ်လောကအာဏာရှင်နိုင်ငံတွေအပေါ်မှာသူတည်တည်တည်ရဲ့လေလာသုံးသပ်ချက်သတင်းတပုတ်ကိုလည်းပြောပြချင်ပါတယ်ဒီမိုကရေစီစနစ်နဲ့အာဏာရှင်အုပ်ချုပ်တဲ့နိုင်ငံတွေကိုအထူးပြုလေလာနေကြတဲ့သူတည်တည်တည်ဟာအီရန်တရုတ်နဲ့ရုရှားနိုင်ငံတွေကလက်တလောအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုစောင့်ကြည့်ခဲ့ကြပါတယ်အဲ့ဒီသုံးနိုင်ငံကအာနာရှင်တွေခိုင်မာအားကောင်းသလိုတချို့သောအဖြစ်ပြက်တွေကတော့အာနာရှင်ကြဆုံးမှုဖြစ်လာနိုင်ခြင်းရှိတယ်လို့ပြောကြပါတယ်။ဒီသတင်းနောက်လော်ရယ်ဘောမန်ပေးပို့ထားတဲ့သတင်းကိုတော့နန်းလောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။အီရန်နိုင်ငံမှာအသက်22နှစ်အရွယ်အမျိုးသမီးကလေးမာရှာအာမနီဟာကောင်းစည်းဘဝချုံရမယ့်အချိန်ကိုတိတိကျကျမလိုက်နာဘူးဆိုပြီးတော့ဘာသာရေးရဲတွေကဖမ်းဆီးထိန်းနေခဲ့စဉ်မှာတိတ်ဆုံးခရကနိုင်ငံတော်ထောင်နဲ့ချီတဲ့လူတွေလက်မောထွက်ဆန္ဒပြလာကြတာပါ။CSIS နိုင်ငံကမဟာဗျူဟာလေးလာရဌာနအရှိအလဲပိုင်းရရအကြီးတန်းသူသည်နာတာရှာဟောလ်ကအခုလိုမြင်ပါတယ
် The event really struck a nerve across Iran
အဲ့ဒီဖြစ်ရကြောင်းအီရန်နိုင်ငံတဟွန်းထိတ်လန့်တုန်လှုပ်ခဲ့ကြပါတယ်ဘာလို့လဲဆိုတော့အီရန်နိုင်ငံသားတွေကလည်းသူတို့ရဲ့တမီးဇနီးမယားနဲ့သူတို့ရဲ့အမေတွေညီမတွေလည်းဒီလိုအဖြစ်မျိုးနဲ့ရင်ဆိုင်ရနိုင်နေဆိုတာကိုမြင်လာကြလို့ပါ
တရုတ်နိုင်ငံမှာလည်းကိုဗစ်ကပ်ရောဂါထိန်းချုပ်ရေးတင်းကျပ်တဲ့ကန့်သတ်ချက်တွေကိုဆန့်ကျင်ဆန္ဒပြရကသမ္မတရှီကျင်းပင်နှုတ်ထွက်ပေးဖို့အထူးတောင်းဆိုလာကြတာပါ American Stanford တက္ကသိုလ်မှာ Democracy စနစ်အရေးတင်ကြားပေးနေတဲ့ Larry Diamonds က Skype ကနေခုလိုထောက်ပြပါတယ
် Of course in
COVID လုံးဝကင်းစင်ရေးဇီရိုကိုဗစ်ဆိုတဲ့အစိုးရမူဝါဒအရလော့ကဒေါင်းချထားတာကိုစန့်ကျင်ရာကဆန္ဒပြပွဲတွေစတင်ပေါ်ပေါက်လာတာပါလော့ကဒေါင်းကြောင့်တန်းနဲ့ချီတဲ့ပြည်သူတွေပိတ်လောင်ခံရတာတွေရှိနေပြီးတော့တန်းပေါင်းရာနဲ့ချီတဲ့ပြည်သူတွေလည်းကိုယ့်အိမ်ထဲကနေအိမ်ပြင်ထွက်ခွင့်မရကြပါဘူ
းရုရှားနိုင်ငံထက်ကအစိုးရစန့်ကျင်ဆန္ဒပြပွဲတွေကတော့ပိုးပြီးတော့နှုတ်ပိတ်ခံကြရတာပါ2023ခုနှစ်ကရုရှားသမ္မတဗလာဒီမီယာပူတင်ရဲ့အတိုက်ခံသူဖြစ်တဲ့အလက်ဆီနာဗယ်နီကိုအကျဉ်းချလိုက်တဲ့အချိန်မှာထောင်ပေါင်းများစွာသောရုရှားပြည်သူတွေလမ်းမောထွက်ဆန္ဒပြခဲ့ကြတာပါ2023ဖေဖော်ဝါရီလကယူကရိန်းကိုရုရှားတို့စတင်ကျူးကျော်တိုက်ခိုက်ချိန်မှာလည်းဆန္ဒပြပွဲတွေပပောက်ခဲ့ပါတယ်နိုင်ငံရေးဆန္ဒပြပွဲတွေဒီမိုကရက်တစ်နဲ့အာဏာရှင်အစိုးရရဲ့ရာကျွမ်းကျင်သူဖြစ်တဲ့ North Carolina တက္ကသိုလ်က Grammy Robertson က Skype ကနေအခုလိုပြောပါတယ
် There were significant protests thatemerged briefly
Ukraine ကိုကျူးကျော်တိုက်ခိုက်တဲ့အချိန်မှာဆန္ဒပြပွဲတွေအတော်များများတွေ့လာရပါတယ်။တခါနွေရာသီကုန်ကန်နီးလောက်မှာ Ukraine ကိုသွားတိုက်ဖို့စစ်သားစုဆောင်မှုတွေကြေကြေပြန့်ပြန့်လုပ်မယ်လို့ကြေညာလိုက်တုန်းကလည်းအစိုးရဆန့်ကျင်ဆန္ဒပြပွဲတွေထပ်ပြီးတော့ပေါ်လာခဲ့ပါတယ
်။ Iran တရုတ်နဲ့ Russia ကဆန္ဒပြပွဲတွေကြောင်းအစိုးရမူဝါဒတွေပြောင်းပြင်နိုင်ခဲ့တယ်လို့လည်းကြွမ်းကျင်သူတွေကပြောပါတယ်။ဥပမာတရုတ်နိုင်ငံကပြည်သူဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်လာတဲ့အတွက်အစိုးရကကိုဗစ်ကပ်ရောဂါကန့်သတ်ချက်တွေဖြေလျှော့ပေးကြရတာပါ။ဒါပေမဲ့လည်းအာဏာရှင်အစိုးရကိုလုံးဝဖြုတ်ချပြစ်နိုင်လောက်အောင်ဆန္ဒပြလှုပ်ရှားသူတွေဘာတွေလုပ်ဖို့လိုအပ်နေပါသလဲ။ရုရှားကောင်းဆောင်တဲ့နှိစက်တဲ့တထေတွေစိတ်ဝမ်းကွဲပြားမှာပဲသမ္မတပူတင်ရဲ့ဩဇာအာဏာအားနည်းတော့မယ်လို့ပညာရှင်တွေကထောက်ပြပါတယ်။
If you think they have a future after the boss is gone then maybe they'll decide at some point.
Putin မရှိတော့တဲ့အခါသူတို့နောင်ရေးစိတ်အေးရမယ်ဆိုရင်တော့လမ်းပေါ်ထွက်ဆန္ဒပြမဲ့သူတွေနဲ့ပူးပေါင်းဖို့အဲ့ဒီတတိတွေစဉ်းစားမဲ့အချိန်ရောက်လာပါလိမ့်မယ်။အစိုးရဆန့်ကျင်ရေးဆန္ဒပြသူတွေနဲ့အတိုက်ခံမလုပ်ဘူးဆိုတာရှင်းရှင်းလင်းလင်းသိအောင်လှုပ်ကြပါလိမ့်မယ်။ဒါဆိုရင်တော့လူတွေလမ်းပေါ်ထွက်ဆန္ဒပြဖို့ရဲစေးတင်ပေးလိုက်တယ်လို့ဖြစ်လာနိုင်ပါတယ်။
အီရန်နိုင်ငံကအခြေအကျဲဆန္ဒပြနေတာအပေါင်းလက္ခဏာဆောင်ဝင်မယ်လို့အီရန်အာဏာရှင်ရဲ့လုံခြုံရေးတပ်ကဆန္ဒပြသူတွေနဲ့ပူးပေါင်းမလာသေးဘူးလို့လည်းသူတေတီတွေကပြောပါတယ်
။ And then finally I think that there needs to be some kind of
ဒီတော်လိုင်းမှာခေါင်းဆောင်ရှိဖို့လိုပါတယ်။ဒီအာဏာရှင်ချဆုံးသွားပြီးတဲ့နောက်မှာပြည်သူတွေစီးလုံးလာစေမယ့်တွန်းအားတွေလည်းလိုအပ်ပါတယ်။နောက်ပြီးအာဏာရှင်တွေအတွက်လည်းထပ်ပေါက်တွေကိုဖန်တီးပေးရမှာပါ။
တိုင်းပြည်စီပေါ်ရဲ့အချက်အတဲကိုအခွင့်ကောင်းယူအသုံးချပြီးတော့မဟာဗျူဟာတွေပြောင်းလဲဆောင်ရွက်မှသာဆန္ဒပြသူတွေဖက်ကအနိုင်ရမယ့်ပုံရှိတယ်လို့သူတေတီတွေကပြောပါတယ်။နင့်နဲ့ချီတော့ကြားနိုင်တယ်လို့လည်းထောက်ပြပါတယ်။ဆန္ဒပြသူတွေအနေနဲ့အကြမ်းမဖက်တဲ့နည်းနဲ့လှုပ်ရှားဖို့လိုတယ်လို့သူတို့ကိုထောက်လှမ်းနေတဲ့အာဏာရှင်ထက်ပိုမိုကောင်းမွန်တဲ့နည်းပညာတွေအသုံးချနိုင်ဖို့လိုတယ်လို့လည်းပြောပါတယ်။George Washington တက္ကသိုလ်မှာနိုင်ငံရေးသိပ္ပံဘာသာရပ်တင်ကြားပေးနေတဲ့ Michael Miller ကအခုလိုပြောပါတယ်
There's many, many more people in the country and internationally willing to support a non-violent movement.
ချမ်းမတ်မှုတွေဆိုင်ချမ်းမတ်ဖက်လူရှားမှုကိုထောက်ခံအားပေးတဲ့သူတွေကတိုက်ပြည်ထဲမှာရောနိုင်ငံတကာမှာပါအများအပြားရှိပါတယ်
။အာနာရှင်ကိုမဖြုတ်ချနိုင်မှုဆွေးနောင်းဆန္ဒပြပွဲတွေကြောင့်ပြည်သူတွေကြားမျှော်လင့်ချက်တွေတော့ရစေပါတယ
်။ I think the reason for hope is precisely
ဆန္ဒပြရတဲ့အကြောင်းရင်းကြောင့်ပဲမျှော်လင့်ချက်တွေရှိနေကြတယ်လို့ထင်ပါတယ်။အဲ့ဒါကတော့ဒီအာနာရှင်ကပြည်သူလူထုရဲ့ထောက်ခံမှုတွေကြေကြေပြန့်ပြန့်ရမထားဘူးဆိုတဲ့သတင်းစကားဖြစ်ပါတယ်
။ပြည်သူထောက်ခံမှုတွေမှိမ့်မိန်သွားတာနဲ့အမျှအာနာရှင်တွေရဲ့တရားဝင်မှုတွေလည်းတစတဲ့တစရုပ်လျော့ကျဆင်းလာတယ်လို့ပညာရှင်တွေကပြောပါတယ
်။နောက်လောင်ပြောပြသွားတာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့ဒီတဲကမှာအရင်ဆုံးကမ္ဘာတစ်လောကီသွားအစီအစဉ်ကိုကြည့်အောင်ပါ။American ပြည်သူညီအောင်မျိုးကနာမည်ကျော်ကုန်တိုက်ကြီးတွေမှာ Christmas နဲ့နှစ်သက်ကူအတွက်ထူးထက်ထူးတဲ့အပြင်စင်တွေနဲ့အလှဆင်ထားကြပါတယ်။လက်ဆောင်တွေပေးပြီးတော့ချစ်ချင်းမေတ္တာတွေကြီးနူးစိတ်တွေနဲ့နှစ်သက်ကိုကျူဆူကြအောင်အပြိုင်ဆွဲဆောင်ထားတဲ့ကုန်တိုက်ကြီးတွေစီကိုတော့မတ်စုမြတ်မွန်နဲ့အတူကဘာတော်ခီးသွားအစီအစဉ်ကနေသွားပြီးတော့ကြည့်အောင်ပါဗျာ။
မီးအလှတွေထူးခြားတဲ့အလှဆင်မှုတွေလောက်ကြလေးရှိတဲ့အခုလိုကာလမှာနယူးယောက်မြို့ကကုန်တိုက်ကြီးတွေရဲ့မှန်ပတင်းပေါက်ကြီးတွေမှာသူ့ထံကစံပြဆွဲဆောင်နိုင်အောင်အလှပြထားကြပါတယ်။ Christmas နဲ့နှစ်သက်ကူအတွက်လက်ဆောင်တွေအထူးဝယ်ကြတဲ့အချိန်မို့အခုလိုအလှဆင်မှုတွေလုပ်ပြီးတော့ဈေးဝယ်တွေကိုဆွဲဆောင်ထားကြတာဖြစ်ပါတယ်။အခုလိုဆိုင်တွေထဲမှာရောင်းတဲ့ပစ္စည်းတွေကိုအမြင်သစ်တွေနဲ့လိုချင်စရာဖြစ်အောင်လုပ်ထားကြတာလို့ပြောရင်လည်းမမှားပါဘူး။လွန်ခဲ့တဲ့နှစ်နှစ်ကလို့ကိုဗစ်ကရောဂါကန့်သတ်ချက်တွေလည်းမရှိတော့တဲ့အတွက်နယူးယောက်မြို့မှာဒီနှစ်တော့ပြည်တွင်းပြည်ပခီးသွွားဧည့်သည်တွေနဲ့ပြည်လဲစီကားနေပါတယ်။ဒါကြောင့်လဲနာမည်ကျော်ကုန်တိုက်ကြီးတွေကအခုလိုထူးခြားတဲ့အပြင်အဆင်တွေကိုမတူတဲ့ theme ကောင်းစင်တွေအောက်မှာအလှဆင်ပြသထားကြတာဖြစ်ပါတယ်။ကမ္ဘာတဝန်းကနောက်ဆုံးပေါ်ဇင်ခံပစ္စည်းဝယ်သူတွေအရောက်သွားကြလေးရှိတဲ့ Fifth Avenue လမ်းမကြီးပေါ်က Saks Fifth Avenue ကုန်တိုက်ကြီးကတော့သူတို့ရဲ့မှန်ပတင်းအလှဆင်မှုတွေကိုနာမည်ကြီးအဆိုတော် Elton John ရဲ့တီးဆိုဖျော်ဖြေမှုတွေနဲ့ဖွင့်လှစ်ပြသခဲ့ပါတယ်။မြို့လေ Manhattan အရက်က49လမ်းနဲ့လမ်း50ကြားမှာရှိတဲ့ Saks Fifth Avenue ကုန်တိုက်ကြီးမှာအစဉ်အလာတိုင်းလှုပ်တဲ့မှန်ပတင်းအလှဆင်ရမှုတွေကို Elton John ရဲ့ဖျော်ဖြေပွဲနဲ့မိတ်ဆက်တဲ့နေတော့က Fifth Avenue လမ်းမကြီးကိုပိတ်ထားခဲ့တာမို့ဘလောက်ကြီးကြီးကျယ်ကျယ်လှုပ်တယ်လဲဆိုတာခံမှန်းကြည့်နိုင်ပါတယ်။ New York မြို့ရဲ့အစဉ်အလာတစ်ခုဖြစ်တဲ့အခုလိုကုန်တိုက်ကြီးတွေမှာမီထွန်းအလှဆင်ပြသမှုတွေက COVID မဖြစ်ခင်ကာလနဲ့မတူတော့တဲ့COVID လို next normal အခြေအနေကိုရောက်ခဲ့ပြီလို့ Sex Counter ရဲ့အမှုဆောင်အရာရှိချုပ်ကပြောပါတယ
် I don't say this is the new normal I think this is the next normal you know we're coming out of this thing we're rising
ကျွန်တော်ကတော့ new normal လို့မပြောချင်ပါဘူးအရင်နဲ့မတူတော့တဲ့ next normal လို့ပဲပြောချင်ပါတယ် COVID ကဘေးကြီးကနေကျွန်တော်တို့ရုန်းထွက်နိုင်ခဲ့ပြီတက်ကြွမှုတွေကိုရှင်းသာမြင်သာတွေ့နေရပါပြီပို့ပြီးတော့ကိုကြီးကျယ်တာသိကြပါတယ်အရင်ထက်ကိုပို့ပြီးတော့ကြီးကျယ်တယ်လို့လည်းခံစားနေရပါတယ်
ဆိုရော်ဂျီအက်တန်ဂျွန်ရဲ့ HIV AIDS ရောဂါတိုက်ဖျက်ရေး AIDS Foundation နဲ့ Saks Fifth Avenue ကုန်တိုက်ကြီးပေါင်းပြီးတော့ကုန်တိုက်ကြီးရဲ့မှန်ပတင်းပေါက်ကြီး6ခုကိုအလှဆင်ထားတာဖြစ်ပါတယ်။စိတ်ကြည်နူးစရာ Christmas နဲ့နှစ်တကူလက်ဆောင်တွေကိုအသားပေးပြင်ဆင်ထားတာဖြစ်တယ်လို့ကုန်တိုက်ကြီးကလည်း Elton John ရဲ့ AIDS Foundation အတွက်ဒေါ်လာ100,000အလူငွေထည့်ခဲ့ပါတယ်။ဆိုရော်ဂျီတချင်းစုံနေစမှာလဲကုန်တိုက်ကြီးရဲ့မျက်နှာစာတစ်ခုလုံးကိုမိအောင်တွေနဲ့ပုံဖော်ပြသခဲ့တာကတော့ Saks Fifth Avenue ကုန်တိုက်ကြီးရဲ့ဒီနှစ်ထူးခြားမှုဖြစ်ပါတယ်။ပြောင်းနေတရားချစ်ခင်မှုရှိတယ်ဆိုတာကိုပြသတဲ့အနေနဲ့လက်ဆောင်တွေပေးကြတဲ့အခုလိုအချိန်မျိုးမှာနယူးယောက်မြို့ကနာမည်ကျော်ကုန်တိုက်ကြီးတစ်ခုဖြစ်တဲ့ Macy's ကလည်း Give Love အချစ်များပေးဆိုတဲ့ခေါင်းစဉ်နဲ့ပြတင်းပေါက်တွေမှာအလှပြထားပါတယ်။မြို့လယ်စီးပွားရေးအချက်အချာနေရာမှာရှိတဲ့ Macy's Herald Square ပင်မကုန်တိုက်ကြီးမှာလှုပ်ရှားနေတဲ့တရိတ်ဆန်ရုပ်ကလေးတွေရဲ့ကိုပေါ်မှာအလှဆင်ရင်ပြသထားတဲ့ရောင်းကုန်ပစ္စည်းတွေကိုတွေ့ရမှာဖြစ်ပါတယ်။
Well, our theme for this winter is Give Love. And the inspiration is to celebrate in the holiday season with friends and family.
ဒီနေ့ကျွန်တော်တို့ရဲ့ဆောင်ပုဒ်က Give Love ဖြစ်ပါတယ်။ Christmas ပွဲတော်ကာလကိုမိတ်ဆွေတွေမိသားစုတွေနဲ့ဆင်နွှဲကြတာမို့အဲ့ဒီကနေစိတ်ကူးရတာပါ
။ချစ်ခင်တွေနဲ့ဆင်နွှဲကြတဲ့ပွဲတော်ကာလကိုချစ်စရာတော်ဝါလေးတွေနဲ့ပုံဖော်ပြသထားတာဖြစ်ပါတယ်။ Macy's ကုန်တိုက်ကြီးမှာအခုလို Christmas နဲ့နှစ်သက်ကူရက်ရှည်အားလည်းရက်ကာလအတွင်းပရင်းပေါကြီးတွေမှာအလှပြင်ဆင်ပြသမှုကို1889ခုနှစ်မှာတည်းကစတင်လုပ်ခဲ့တာဖြစ်ပါတယ်။နှစ်တိုင်းတစ်လခွဲလောက်သာပြတဲ့အလှဆင်မှုတွေအတွက်လာပေါင်းများစွာအချိန်ယူပြင်ဆင်ထားကြရတာဖြစ်တယ်လို့ မေဆီစ်ကုန်တိုက်ကြီးတွေရဲ့ပတင်းပေါက်တွေမှာအလှပြင်ဆင်မှုပိုင်းတာဝန်ရှိသူကရှင်းပြပါရယ်
Yeah, I mean we start the process about between February and March, so it's 8 to 9 months of planning.
ဖေဖော်ဝါရီလမလလောက်ကစပြီးပြင်ဆင်မှုတွေကိုလုပ်တာပါ။ဒါကြောင့်ပြင်ဆင်ချိန်8လ9လလောက်အချိန်ကြာပါရယ်။ဘယ်လိုဒီဇိုင်းမျိုးလုပ်မယ်၊ဘယ်လိုစိတ်ကူးခေါင်းစဉ်မျိုးနဲ့လုပ်မယ်ဆိုတာကျွန်တော်တို့စစဉ်းစားစာရွက်ပေါ်မှာချရေးပြီးအဲဒီကနေအလှအစင်မှုတွေကိုတဆင့်ချင်းလှုပ်သွားတာဖြစ်ပါတယ်
။ American ပြည်ထောင်စုမှာငွေကြေးဖောင်းပွားပြီးတော့ကုန်စည်နှုန်းတွေမြင့်တက်နေပေမဲ့ဝယ်ယူသုံးစွဲမှုအားကတော့ကျမသွားပါဘူး။အခု2022ခုနှစ်ပွဲတော်ကာလမှာလူတစ်ယောက်ကိုပြန်မြဒေါ်လာ1500ဘူးလောက်ဝယ်ယူသုံးစွဲကြလိမ့်မယ်လို့ American လက်လီအယောက်များအဖွဲ့ချုပ် NRF ကခန့်မှန်းထားပါတယ်။ American မှာဈေးဝယ်ရာသီစတင်တယ်လို့ပြောနိုင်တဲ့ Black Friday နေ့မတိုင်ခင်လေးကဈေးဆိုင်တွေကုန်တိုက်ကြီးတွေမှာဈေးဝယ်သူတွေနဲ့ပြန်လဲစီကားနေတာပ
ါ Well it feels amazing just to see the people out and coming to see the windows again
ပဒေမောက်တွေမှာပြင်ဆင်ထားတာတွေကိုလူတွေလာကြည့်နေတာပြန်မြင်ရတော့ဝမ်းသာကြည်နူးစိတ်ဖြစ်ရပါတယ်မိသားစုဝင်နေတဲ့သူပွဲတော်ဆင်နွှဲကြတဲ့အချက်ကိုအဓိကအသားပေးပြင်ထားတာဖြစ်တော့မိသားစုတွေမိဆွေတွေကိုအချစ်တွေမျှဝေဖို့ပဲဖြစ်ပါတယ်
ပွဲတော်ကာလနိုဗ ెంబ ာဒီဇင်ဘာနှစ်လအတွင်းလက်လီအယောင်တန်ဖိုးက2022ခုနှစ်ကတက်ကို800ကိုင်းနှုန်းလောက်တက်ပြီးတော့ဒေါ်လာ960ဘီလီယံဘိုးလောက်ရောင်းရလိမ့်မယ်လို့ကြွမ်းကျင်သူတွေကခန့်မှန်းထားကြပါတယ်။အခုလိုခန့်မှန်းချက်တွေကဆိုင်ကြီးတွေအတွက်အားတက်စရာဖြစ်တာမို့ဒီနှစ်ဆိုင်အပြင်အဆင်တွေကိုပို့ပြီးတော့ထူးခြားဆွဲဆောင်နိုင်အောင်လှုပ်ထားကြတာပါ။နယူးယောက်မြို့ကနောက်ထပ်အထင်ကြီးကကုန်တိုက်ကြီးတစ်ခုဖြစ်တဲ့ Board of Goodman ကုန်တိုက်ကြီးမှဆိုရင်လေလက်မှုပညာတွေကအော်ဆန်းကျစရာဖြစ်အောင်လို့ဖန်တီးနိုင်တယ်ဆိုတာကိုမိမောင်းထိုးပြတဲ့အနေနဲ့ Magic in the Making Celebration of Craft ခေါင်းစဉ်အောက်မှာပြင်ဆင်ပြသထားပါတယ
် We are calling it Magic in the Making a Celebration of Craft So every one of our 7 great big windows
Magic in the Making Celebration of Craft လို့ကျွန်တော်တို့ခေါင်းစဉ်ပေးထားပါတယ်ဒါကြောင့်ကျွန်တော်တို့ဆိုင်ရဲ့ဗရင်းပေါက်ကြည်ကြီးခုနှစ်ခုလုံးမှာလက်မှုပညာတစ်ခုချင်းစီနဲ့အလှဆင်ပြသထားပါတယ်ရင်းမောက်ခုနှစ်ခုမှာမတူတဲ့လက်မှုပညာခုနှစ်မျိုးနဲ့ဖန်တီးထားတဲ့လက်ရာတွေကိုမြင်ရမှာဖြစ်ပါတယ်အခုလိုဖြစ်လာဖို့ဖန်တီးခဲ့ကြတဲ့ကျွန်တော်တို့ရဲ့အမှုပညာရှင်တွေအတွက်လည်းသိတ်ဂုဏ်ယူပါတယ
်ထူးခြားမှုတွေကိုဖန်တီးတဲ့နေရာမှာလက်မှုပညာရဲ့အရေးပါမှုကို Board of Goodman ကုန်တိုက်ကြီးရဲ့မှန်ပြင်းပေါက်တွေမှာခန်းခန်းနာနာပြင်ဆင်ပြီးတော့မိမောင်းထိုးပြထားတာပ
ါ Well we did a window about woodworking there's one behind me it's all about paper mache We did two windows.
ဒါတဲ့ရီကိုပြတ်တာထားတဲ့ပရင်ဘောက်တစ်ခုပါပါတယ်။ကျွန်တော်နောက်မှမြင်နေရတာကတော့ဆက်ကူတွေနဲ့ဖန်တီးအလှဆင်မှုဖြစ်ပါတယ်။ဆက်ကူရုပ်တုတွေနဲ့ပြတ်တာထားတဲ့ပရင်ဘောက်ကနှစ်ခုပါ။ဆက်ကူရုပ်တုတွေဖန်တီးတာကျွန်တော်တို့ရဲ့အထူးကျွမ်းကျင်မှုတစ်ခုဖြစ်တယ်လို့ထင်ပါတယ်။အပိုင်းအစတွေဆက်ပြီးတော့ဖန်တီးအလှဆင်မှုကိုလည်းပရင်ဘောက်တစ်ခုမှပြထားပါတယ်။ကျွန်တော်တို့ Backdorf Goodman ဆိုင်ကိုထင်ဟပ်စေတဲ့ပရင်ဘောက်မှာတော့အဝတ်အထည်ချုပ်လုပ်ပုံကိုပြင်ဆင်ပြတ်တာထားပါတယ်။
နယူးယောက်မြို့လေမန်ဟတ်တန်အရက် 5th Avenue လမ်းမကြီးပေါ်ကစိန်ခံပစ္စည်းတွေရောင်းတဲ့ဒီကုန်းတိုက်ကြီးမှာ Magic in the Making ဆိုတဲ့အတိုင်းစမ်းချက်ထူးခြားတဲ့မြင်ကွင်းတွေဖြစ်နေအောင်လို့ပြင်ဆင်ထားတာပါနာမည်ကျော် Broadway ကားဆက်ရုံကြီးတွေရှိတဲ့နယူးယောက်မြို့ကအထင်ကြီးကုန်းတိုက်ကြီးတွေမှာအခုလိုပွဲတော်ကာလပြင်ဆင်မှုတွေကအလှပြုံသက်သက်မဟုတ်ဘဲအမှုပညာဖန်တီးမှုသူမတူအောင်စိတ်ကူးပုံဖော်နိုင်မှုစမ်းသစ်တီထွင်နိုင်မှုတွေအားလုံးကိုစုစည်းပြီးတော့ Broadway ပြားဆက်ကားကွက်တွေလိုပုံဖော်ထားတာဖြစ်ပါတယ်Lexington Avenue လမ်းမကြီးပေါ်က Bloomingdale's ကုန်တိုက်ကြီးကဆိုရင်ဒီနှစ်မှာအနှစ်150ပြည့်တဲ့သူတို့ကုန်တိုက်ကြီးရဲ့ပွဲတော်ကာလအလှပြမှုတွေအတွက် Broadway ပြားဆက်တွေမှာအဝတ်အစားတွေတီထွင်တဲ့ဒီဇိုင်နာတွေကိုငှားရမ်းပြီးပြင်ဆင်အလှပြထားပါတယ်။ဝတ်စားစင်ရမှုပိုင်းမှာသူမတူအန်အောစရာရှေ့ပြေးစတိုင်တွေဖြစ်နေစေမယ့်ဆိုတာကို Bloomingdale's ကုန်တိုက်ကြီးအပါအဝင် New York မြို့ကအထင်ကြီးကုန်တိုက်ကြီးတွေရဲ့မှန်ပတင်းပြင်ဆင်မှုတွေမှာမြင်ရနိုင်ပါတယ်။အခုလိုတယောက်နဲ့တယောက်လက်ဆောင်တွေအပြန်အလှန်ပေးကြတဲ့ကာလမှာAmerican ပြည်ထောင်စုကကုန်တိုက်ကြီးတွေမှာသာမကကမ္ဘာတဝန်းမှာရှိတဲ့ကုန်တိုက်ကြီးတွေ shopping center ကြီးတွေမှာမီးတွေထွန်းအလှဆင်ကြတာကအစဉ်အလာတစ်ခုဖြစ်ပါတယ်။မီးရောင်တွေနဲ့စိတ်ကြည်နူပျော်ရွှင်အောင်လှုပ်ထားကြပေမဲ့ COVID ကပ်ရောဂါကြီးရဲ့တက်ရောက်မှု၊ကုန်စည်နှုန်းကြီးမြင့်မှု၊ Ukraine စစ်ပွဲရဲ့ကြက်ရိုက်ခတ်မှုတွေကတော်တော်များများရဲ့စိတ်ကိုလွှမ်းမိုးထားနေစေဖြစ်ပါတယ်။အထူးသဖြင့်ဥရောပနိုင်ငံတွေကပြည်သူတော်တော်များများကြားမှာ COVID ကပ်ရောဂါကြောင့်စိတ်တော့ကရောက်ခဲ့ရတာကိုမေ့ကြဖို့မရပါဘူး။အခုလိုကာလမှာမီးရောင်တွေကိုအလှဆုံးထွန်းလေးရှိတဲ့နိုင်ငံတစ်ခုဖြစ်တဲ့ပြင်သစ်နိုင်ငံပါရီမြို့တော်ကဈေးဝယ်သူတယောက်ကတော့နှစ်တစ်ကူးမှကျန်းမာပျော်ရွှင်ဖို့ကိုပဲဆုတောင်းချင်တယ်လို့ပြောပါတယ်
။ Villageois. Bah oui.
C'est simple, après tout ce qu'on a vécu ces dernières années, on peut pas demander de
Pyeongchang Zebo be yoyo shishin su dang chin ma re. Yige de nit dui dong ga khat khe de chin nyu re ko phyat tan jaw lon khe ya ra mo naw tha da myo re that ma chong chin naw ba u. Akhu lo jan jan ma ma a chin ni myo be set phyat twa si chin ma re.
တင်တဲ့နိုင်ငံမှာလိုပဲဂျာမနီနိုင်ငံပါလင်မြို့တော်ကမီးရောင်စုံထွန်းထားတဲ့လမ်းမတွေခရစ်စမတ်လက်ဆောင်ပစ္စည်းရောင်းတဲ့ဈေးဆိုင်တွေမှာဈေးဝယ်သူတွေနဲ့ဒီနှစ်ပြန်လည်စီကားနေပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ပွဲကြောင့်ဂျာမနီအပါအဝင်ဥရောပနိုင်ငံတော်တော်များများမှလောင်စာဆီဈေးတွေအဆမတန်တက်နေချိန်မှာအလုံးကအမုန်းတရားတွေအဆုံးသတ်ပြီးငြိမ်းချမ်းဖို့နဲ့ကျန်းမာဖို့အတွက်ကိုပဲအဓိကဆူတောင်းချင်တယ်လို့ပြောနေကြပါတယ်
။ Also ich habe gar keinen konkreten Wunsch, sondern einfach nurDass ich gesund bleibe.
ကျွန်မအနေနဲ့ထူးထူးတွေစုရတောင်းဖို့မရှိပါဘူး။ကျန်းမာဖို့ပဲဆူတောင်းချင်ပါတယ်။တစ်နှစ်ပတ်လုံးချစ်ချင်းမြတ်တာတွေခံစားရပါစေလို့ပဲဆူတောင်းချင်ပါတယ
်။2020 2021ခုနှစ်မှာကြုံခဲ့ကြရတဲ့ကိုဗစ်ကရောဂါဘေးကလွတ်မြောက်ခဲ့ပြီဖြစ်ပေမဲ့အခု2022ခုနှစ်မှာတော့ဆစ်ဘေးကျုံးနေရတာမို့လာမယ့်2023ခုနှစ်မှာကမ္ဘာကြီးငြိမ်းချမ်းပြီးတော့ကျန်းမာပျော်ရွှင်နိုင်ဖို့ကိုပဲအများစုဆူတောင်းနေကြမယ်ထင်ပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
ကဘာလောက်ခီးသွားအစီအစဉ်ကိုမတ်စုမြတ်မုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သွားရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားဆက်သွယ်ပြီးပို့နိုင်တယ်လို့ကျွန်တော်တို့ကို Facebook ကနေလည်းတစ်စစ်ဆက်သွယ်နိုင်ပါတယ်။ကြားခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့ကဘာမြန်မာမီဒီယာမြင်ကွင်းကျဲမတ်စုများနဲ့ဒီထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA American တိုင်းရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser မှာ application ရယူနိုင်ပါတယ်နော်။ VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာရှိတဲ့ Christmas အချိန်ခါသမျှဖြစ်ကြပါစေခင်ဗျာ။ကျွန်တော်တို့2022ခုနှစ်ဒီဇင်ဘာ25ရက် Christmas ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line number 1925နဲ့30နှစ်အပြည့် line number 190တို့ကနေလည်းဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ဒီအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့ဒီထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကျယ်မှစုများထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီထဲကမှအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာကိုဗစ်ကပ်ဘေးစစ်တပ်အာဏာသိမ်းမှုတို့နဲ့ကြုံတွေ့ရလို့ပြည်သူအများစုစီးပွားရေးကျဆင်းပြီးတော့ပြည်ပထွက်ခွာတာတွေနေရာဆုံးခွာတာတွေအလုံးရင်းနဲ့ဖြစ်နေတာပါဒီလိုရွှေပြောင်းနေထိုင်မှုတွေကမြန်မာနိုင်ငံရဲ့အနာဂတ်အရွေးတွေဖြစ်ပေါ်စေတယ်လို့ဆိုပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာတော့စောင်းပါရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ပေးထားပါတယ်ခင်ဗျာ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေရွှေပြောင်းအလုပ်သမားရွှေပြောင်းနေထိုင်မှုတွေရဲ့အကျိုးဆက်တွေကြောင့်ပြောင်းလဲသွားနိုင်တဲ့အနာဂတ်မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြီးသွေးနိုင်ပါမြန်မာလူဦးရေထက်ဝက်ခန့်ဟာစင်ရတွင်နေသွားတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဗင်ဒူဂျာရစ်ကပြောကြားတဲ့အကြောင်းကိုဒီဇင်ဘာလ18ရက်နေ့ VOA သတင်းမှာတွေ့ရပါတယ်ကိုဗစ်ကပ်ရောဂါနဲ့စစ်တပ်ကအာဏာသိမ်းတဲ့အကျိုးဆက်တွေကြောင့်မြန်မာလူရေ25တန်းလောက်ဟာဆင်းရဲဒုက္ခရောက်နေတယ်လို့ UNDP ရဲ့သတိပေးချက်ကိုကိုးကားပြီးပြောကြားခဲ့တာဖြစ်ပါတယ်2021 February 1ရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာအမေရိကန်ဥရောပသမဂ္ဂဗြိတိန်ကနေဒါအော်စတြေးလျအစရှိတဲ့နိုင်ငံကြီးတွေကစစ်ကောင်စီကိုစီးပွားရေးပိတ်ဆို့ဒဏ်ခတ်မှုတွေလှုပ်ဆောင်ခဲ့ပါတယ်ဒါကြောင့်နိုင်ငံသားကလာရောက်ရင်းနှီးမြှုပ်နှံမှုတွေလုပ်နေတဲ့ကုမ္ပဏီကြီးတွေစီးပွားရေးလုပ်ငန်းကြီးတွေဟာမြန်မာနိုင်ငံတွင်းကနေထွက်ခွာသွားကြပါတယ် ဒါအပြင်စစ်ကောင်စီဗဟိုဘဏ်ရဲ့နိုင်ငံခြားငွေကိုင်ဆောင်ခွင့်နဲ့ငွေလဲနှုန်းကန့်သတ်မှုတွေကြောင့်တွင်းကုန်တွေကျဆင်းပို့ကုန်တွေအခက်တွေ့ခဲ့ရပါတယ်နိုင်ငံတကာငွေကြေးခေါ်ဝါချမှုစောင့်ကြည့်ရေးအဖွဲ့ FATF ကလည်းမြန်မာနိုင်ငံကိုနာမည်ပျက်စီးရင်တဲ့ထည့်သွင်းခဲ့တာကြောင့်စစ်ကောင်စီရဲ့ဘဏ်လုပ်ငန်းနဲ့ဘဏ်နာရေးကိစ္စတွေကိုအကြီးအကျယ်ထိခိုက်စေခဲ့ပါတယ်မြန်မာစီးပွားရေးဟာလည်း2021ခုနှစ်မှာ18ရာခိုင်နှုန်းထိကျုံသွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကဆိုပါတယ်အကျိုးဆက်ကတော့မြန်မာကျပ်ငွေတန်ဖိုးကျဆင်းငွေကြေးဖောင်းပွားမှုနှုန်းမြင့်တဲ့ကုန်စည်နှုန်းတွေကြီးမြင့်အလုပ်လက်မဲ့တွေတိုးပွားအိမ်ထောင်စုတွေဝင်ငွေကျဆင်းလာကလူအများစုကစီးပွားရေးကျက်တဲလာခဲ့ပါတယ
်တချိန်တည်းမှာပဲစကိုင်းမကွေးတိုင်းနဲ့ချင်းကချင်းကယားကရင်ရခိုင်ပြည်နယ်တွေမှာလည်းတိုက်ပွဲတွေကြောင့်မငြိမ်မသက်မှုတွေဖြစ်ခါကြေးလက်ဒေသတွေဟာစိုက်ပျိုးရေးကိုအပြေးအဝအားဆိုင်လုပ်နိုင်တဲ့အနေအထားမရှိတော့ပါဘူး။လျှက်စစ်မီပုံမှန်မရတာကြောင့်စစ်မှုဇုန်တွေဟာလည်းလက်ပတ်နိုင်ဖို့အခက်ကြုံနေကြရပါတယ်။ဒါကြောင့်လည်းလူသားအင်အားအများစုဟာအိန္ဒိယ၊ထိုင်း၊မလေးရှားနိုင်ငံတွေအပါအဝင်ဂျပန်၊ကိုရီးယားနိုင်ငံတွေကိုအလုံးရင်နဲ့ထွက်ခွာနေကြပါတယ်။အထူးသဖြင့်အနည်းဆုံးဖြစ်တဲ့ထိုင်းနဲ့မလေးရှားနိုင်ငံတွေကိုနေဆက်ဖြတ်ကျော်ပြီးတရားဝင်ရောတရားမဝင်ပါနှီးလန်းပေါင်းစုံနဲ့ဖြတ်ကျော်ဝင်ရောက်နေကြတာကိုမီဒီယာတွေမှာတွေ့မြင်နေရပါတယ်။ဒီဇင်ဘာ23ရက်ဗီဒီယိုသတင်းမှာထိုင်းမြန်မာနယ်စပ်ပြည်နယ်နှစ်ခုမှာမြန်မာတရားကြောဖမ်းဆီးခံရတယ်လို့ဖော်ပြတာတွေ့ရပါတယ်။ထိုင်းနိုင်ငံတက်ပြည်နယ်နဲ့မဲဟောင်ဆိုင်ပြည်နယ်တွေကိုဝင်ရောက်လာတဲ့အထောက်ထားမဲ့မြန်မာ120နဲ့လူမောင်ကိုပွဲစား9ဦးဟာဒီဇင်ဘာဒုတိယအပတ်အတွင်းမှာဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ဒီဇင်ဘာ16ရက် VOE ရဲ့ပြည်ပအတွက်စီးပွားရှာသူတွေပိုများလာဆိုတဲ့သတင်းမှာမြန်မာလူငယ်တွေပြည်ပမှာအလုံလုံဖို့အလုံးရင်နဲ့ထွက်ခွာနေကြပါတယ်။ငွေကြေးချေငါပြီးဖြစ်စေအိမ်ချမ်းမြေတွေရောင်းချပြီးဖြစ်စေပြည်ပနိုင်ငံတွေမှာအလုံလုံဖို့ထွက်ခွာနေကြတာပါ။စမှုဆောင်တွေမှာအလုပ်လုပ်နေသူတွေဟာလည်းလောက်ခလာစားနဲ့ကုန်စည်လုံးမမျှတာတာကြောင့်အလုပ်သမားတွေဟာနိုင်ငံခြားအထွတ်အလုပ်လုပ်ဖို့စဉ်းစားလာကြတယ်ဆိုတဲ့အကြောင်းကိုအခြေခံအလုပ်သမားသမဂ္ဂကိုယ်စားလှယ်တဦးရဲ့ပြောကြားချက်ကိုအခုလိုဖော်ပြခဲ့ပါတယ်။ဒါလို့က
ောင်းနေကြပါတော့သူစီတောင်းဆက်ဖို့တော့တော့ကျန်တော့ကျန်စီကြရတယ်လောလောဆယ်ရောပင်နန်းနေကြတာတို့တွေ့ရစ်ကြတာတို့ဘာလို့တော့လုပ်နေကြရတယ်အကုန်လုံးကတော့နိုင်ငံခြားကိုချက်ချင်းနေရနဲ့ဆက်နေလူတွေပဲတော့
မြန်မာအလို့သမားကြီးဌာနရဲ့အချက်အလက်တွေအရဆိုရင်2022မေလ10ရက်နေ့နောက်ပိုင်းထိုင်းနိုင်ငံမှာတရားဝင်အလို့သွားလုပ်တဲ့မြန်မာအလို့သမား9000နီးပါးရှိပြီးတရားမဝင်သွားသူကလည်း9000ဝန်းကျင်လောက်ရှိမယ်လို့ခန့်မှန်းထားကြပါတယ်။ဒါဟာ9လအတွင်းမှာထိုင်းနိုင်ငံတနိုင်ငံတည်းကိုပဲမြန်မာအလို့သမား38000လောက်ထွက်သွားတယ်ဆိုတာညွန်ပြနေပါတယ်။
ကိုဗစ်ကရောဂါအကျိုးဆက်တဲ့အတူအာနာသိန်းစစ်တပ်ရဲ့ဖိနှိပ်မှုတွေကြောင့်ပြည်ပအလုပ်ထွက်လုပ်လို့သူတွေပိုများလာတာတွေ့ရပါတယ်။စစ်တပ်ကအာနာသိန်းပြီးနောက်ပိုင်း2021ခုနှစ်ထဲမှာအထည်ချုပ်လုပ်ငန်းကအလုပ်ကိုင်း35,000အပောင်းဝင်အလုပ်ကိုင်းပေါင်း1.6တန်းဆုံးရှုံးခဲ့ရတယ်လို့နိုင်ငံတကာအလုပ်သမားရေးရာအဖွဲ့ ILO စီးရင်အရသိရပါတယ်။အာရှဖွံ့ဖြိုးရေးပံ ADB ကမြမစီးပွားရေးဟာ2021ခုနှစ်မှာ 18.4 ရာခိုင်နှုန်းကျဆင်းသွားတယ်။ဒီလိုအခြေအနေတွေကြောင့်ပြည်ပမှာရောက်ရှိနေထိုင်နေကြတဲ့ 4.5 တန်းသောမြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံကိုပြန်လာမဲ့အစီအစဉ်တွေကိုရွှေ့ဆိုင်းခဲ့ကြတယ်လို့စင်ကာပူအမျိုးသားတက္ကသိုလ်ကသူတည်သည်ခေတ္တစဉ်နဲ့နိုင်ရန်တက္ကသိုလ်ကတွဲဖက်ပေါမောက်ခစတီဖန်ကမ်ဘယ်တို့ရေးသားထားတဲ့ဆရာနာသိမ်းမှုဟာပြည်ပရောက်မြန်မာရွှေ့ပြောင်းအလို့သမားတွေအပေါ်မှာဘလို့အကျိုးသက်ရောက်တယ်လဲဆိုတဲ့စာတမ်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံကမလုံခြုံတဲ့အခြေအနေတွေနဲ့စီးပွားရေးအခွင့်အလမ်းနည်းပါးမှုတွေကြောင့်လာမယ့်နှစ်တွေမှာပြည်ပထွက်ပြီးအလုပ်လုပ်လို့သူတွေပိုများလာမယ်။လက်ရှိအခြေအနေတွေဟာပြည်ပရောက်မြန်မာတွေအပေါ်မှာတိသာထင်ရှားတဲ့အကျိုးသက်ရောက်မှုတွေဆက်လက်ဖြစ်ပေါ်နေကအရေးကြီးတဲ့လူမှုရေးနဲ့နိုင်ငံရေးအရွေးတွေဖြစ်ပေါ်စေနိုင်တယ်လို့လည်းအဲ့ဒီစာရန်ကသုံးသပ်ထားပါတယ်
။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာရွှေ့ပြောင်းအလုပ်သမားတွေအပါအဝင်ရွှေ့ပြောင်းနေထိုင်မှုတွေဟာမြန်မာနိုင်ငံတွင်းမှာရောနိုင်ငံပြင်ပမှာပါတိတာထင်ရှားစွာဖြစ်ပေါ်နေတာပါနိုင်ငံရရှားကိုထွက်ခွာသွားသူတွေရှိသလိုနိုင်ငံတွင်းမှာလည်းတိုင်းရင်းသားနယ်မြေတွေလွတ်မြောက်နယ်မြေတွေကိုရွှေ့ပြောင်းနေထိုင်တဲ့ပုံစံသစ်တွေဖြစ်ပေါ်နေပါတယ်ဒီလိုရွှေ့ပြောင်းနေထိုင်မှုတွေဟာနိုင်ငံရဲ့အနာဂတ်လူမှုစီးပွားရေးနဲ့နိုင်ငံရေးပုံသဏ္ဍာန်တွေကိုပြောင်းလဲသွားစေနိုင်ပါတယ်အဲ့ဒါတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေပုံစံလူမျိုးစုအနေအထားနိုင်ငံရေးအရကိုစားပြုမှုနိုင်ငံသားဖြစ်မှုနှုံးဆန်တွေမဲပေးပိုင်ခွင့်တရားစတာခွဲဝေမှုနဲ့အာနာခွဲဝေမှုစတာတွေအပေါ်အကျိုးသက်ရောက်မှုတွေပဲဖြစ်ပါတယ်ခမညာ
အ ဘာမြန်မာမီဒီယာမြင်ကွင်းကိုပြည်တွင်းနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာမသိငယ်ပြည်တွင်းစစ်ပီးဒုက္ခသည်၅သိန်းဝန်းကျင်ရှိခဲ့ရာကအာဏာသိမ်းပြီးတဲ့နောက်အခုနှစ်ဒသမလလယ်အထိပြည်တွင်းစစ်ပီးဒုက္ခသည်အရေးတွက်ဟာ၂သန်းနီးပါးအထိရှိလာခဲ့ပါတယ်။အသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးတော့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာကမြင်ကွင်းကျယ်မှတ်စုများအဖြစ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ဆရာနာသိမှုအလွန်အခုနှစ်ဒီဇင်ဘာ14ရက်အထိပြည်တွင်းစစ်ပီးဒုက္ခသည်နှစ်သန်းနီးပါးတိုးလာခဲ့ပါတယ်။အာဏာမသိမ်းမီကာလမှာပြည်တွင်းစစ်ပီးဒုက္ခသည်အရေးအတွက်က၅သိန်းနီးပါးရှိခဲ့ပါတယ်။နေဆက်ဖြတ်ကျော်ထွက်ပြေးတိမ်းရှောင်နေရတဲ့ပြည်ပစစ်ပီးဒုက္ခသည်တွေကလည်းတသန်းကျော်ရှိခဲ့ပါတယ်။ဒါကြောင့်နိုင်ငံလူဦးရေရဲ့ခုနှစ်ရာခိုင်နှုန်းနီးပါးကစစ်ပီးတိမ်းရှောင်နေရတာဖြစ်ပါတယ်။စစ်ပီးဒုက္ခသည်အရေးအတွက်ကအခုနှစ်အတွဲမှာပိုတိုးလာခဲ့ပါတယ်။အခုနှစ်ဆန္ဒလတာနီးပါးအတွဲမှာစစ်ပီးဒုက္ခသည်တိတိတမ၃တန်းကျော်တိုးလာခဲ့ပါတယ်။ဒါဟာပြီးခဲ့တဲ့နှစ်အတွဲကတိုးခဲ့တဲ့စစ်ပီးဒုက္ခသည်အရေးအတွက်ရဲ့နှစ်ဆဝဲနီးပါးမြင့်တက်ခဲ့တာပါ။အခုနှစ်အောက်တိုဘာလတလထဲမှာတည်းစစ်ပီးဒုက္ခသည်38,000ကျော်တိုးခဲ့ပြီးအများဆုံးဖြစ်ခဲ့ပါတယ်။ဆက်အနာသိမှုအလွန်စကိုင်းတိုင်းကလူဦးရေရဲ့15ရာခိုင်နှုန်းဟာစစ်ပီးတိမ်းရှောင်နေကြရပါတယ်။အရေးအတွက်အားဖြင့်စစ်ပီးဒုက္ခသည်8,900ကျော်ရှိခဲ့ပါတယ်။ဒါဟာတနိုင်ငံလုံးမှာအများဆုံးပမာဏဖြစ်ပါတယ်။ဒုတိယအများဆုံးဒေသကမကွေးတိုင်းဖြစ်ပြီးပြည်တွင်းစစ်ပီးဒုက္ခသည်26,000ကျော်ရှိခဲ့ပါတယ်။ခုလဆန်းပိုင်းမှာရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ကဒေသခံ1400ကျော်စစ်ပီးတိမ်းရှောင်ခဲ့ကြရပါတယ်။နမ်ဆန်မြို့နယ်မှာဒီဇင်ဘာ9ရက်ကစပြီးစစ်ကောင်စီနဲ့ TNL တို့အကြားတိုက်ပွဲတွေပြင်းထန်နေတာပါ။စစ်ကောင်စီဘက်ကလေကြောင်းနဲ့လက်နက်ကြီးပစ်ကူတိုက်ခိုက်တာတွေအများအပြားပြုလုပ်ခဲ့ပါတယ်။တိုက်ပွဲပဟိုဂျက်လို့ဆိုရမယ့်ကုန်းတာရွာနီးမှာရှိတဲ့ဟူမန်တာလက်နဲ့မန်လုံးကျေးရွာတွေကဒေသခံ1400တန်းမှနဲ့နမ်ဆန်မြို့ဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ရပါတယ
်မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ်။အခုတစ်ခါတော့မတ်ဂျေးမုံရဲ့အင်္ဂလိပ်စာသင်ခန်းစာကိုတင်ပြပေးမှာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ Christmas နေ့မှာဘာတွေလုပ်တတ်ကြလဲဆိုတာကိုအင်္ဂလိပ်လိုမတ်ဂျေးမုံကတင်ပြပေးထားပါတယ်ခင်ဗျာ
။ Hello all. So today I'm going to tell you what I do during Christmas time, right? So ဒီနေ့တော့ဂျေးမုံကChristmas traditions day, Christmas delayed way, balo le lo, pyo pyo ma no. I'm going to tell you about these traditions that I do. And one of them is wearing my Christmas red pajamas. Di niao, niao we angie le, nie no bata. Not a mere ma, not all the time, but I wear Christmas pajamas. Okay, so the second thing I do is I watch a Christmas movie. Around the holidays, the Christmas Yoshin, the Kugo, Jida, no? So, Diniado, Home Alone, Jida, my nephew, Nate Laynet, my Du Laynet, Jimmy Du Laynet, Home Alone movie, Christmas movie, Jida.
You like the movie?
Yeah.
Are you gonna be home alone?
Ooh. The third thing I do for Christmas is I set up a Christmas tree, no? So I set up a Christmas tree and I decorate it. The Christmas tree, the Christmas ornament, lalali lote, the simbi lote, lasin lobi lote, no? So we wrap it around with lights, we turn on the lights, and then we put in the ornaments.
No, don't do it, don't do it. Oh, buddy.
The fourth thing I do for Christmas is I make a gingerbread house. I love doing that, but my nephew did not let me eat the gingerbread house. It's made out of cookie. You could eat it. So beautiful. The fifth thing I do for Christmas is I get presents and I put it underneath the Christmas tree. No? Presents are kind of a big deal on Christmas. You give. It's the season of giving, no? So Christmas ma, a yeji zone, Christmas ye a day pe ga ro pe bo, tu mya re yo pe bo, no? Ara jang Christmas ga yan tambo shi da, no? It's not just about a religion. Everybody celebrates Christmas, I feel like nowadays. Christmas they love the meaning of Christmas. Christmas ye day pe odro yan chai da. Aloa We give on Christmas, so it's so beautiful. And the sixth thing is, my room's a little messy, but it's so nice to celebrate Christmas with your family, and I'm so glad that I am so close to my family. And Ba's not here this year, but he's always in our hearts, and we'll always celebrate with him and of him, no? So Christmas ga mitazu ne jeju ne yare, mitazu reyo, o presents de beire, chitte lo, no? Su, dudu baumbiye kajo, neira. So there's my family, and we are always together.
Christmas kiss from Santa?
မကြီးမုံရဲ့အင်္ဂလိပ်စာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတစ်ခါတော့အထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါခရစ်စမတ်ရာသီမှာအလုံများတဲ့ Santa ဖိုးဖိုးတွေပဲသွားနေကြပါသလဲတချို့ကမီးဘုံမြန်နဲ့ရောက်လာကြသလိုတချို့ကလီလောတချို့ကမြင်းစီ Harley Davidson Cycle တွေနဲ့လည်းရောက်လာကြတာရှိပါတယ်ဒီလိုကမ္ဘာတစ်လောကထူးထူးခြားခြားသတင်းတွေကိုတော့မိုက်အီသန်စင်နဲ့ကိုဝင်းခမ်းမောင်တို့တင်ပြပေးထားပါတယ်ခင်ဗျာ
ဒီဇင်ဘာလဟာဖင်လန်နိုင်ငံက Santa's Lapland Santa Claus အိမ်မှာ Christmas ပွဲပွဲရောသူ့ရဲ့အကူမင်စာလေးတွေအတွက်ပါအလုံအများဆုံးလာဖြစ်ပါလိမ့်။ကဘာတဝမ်းကကလေးတွေကသူတို့လိမ်မာတဲ့အကြောင်းစိုးရဲစီးရဲနဲ့မထဲပါနဲ့ဆိုပြီး Santa Claus Christmas ပွဲပွဲကြီးစီကိုစာရေးပို့ကြပါလိမ့်။စိုးရဲစီးရဲနဲ့ထဲမခံချင်ရင်လိမ်မာဖို့အချိန်ရှိသေးတယ်နော်ဆိုပြီးတော့ Santa's Lapland ကမင်စာခေါင်းဆောင် Snuggles ကပြောပါလိမ့်။Christmas ဘဘူးကြီးကဘာပတ်လက်ဆောင်တွေပေးဖို့စီးတော်ရင်သမင်ဆွဲလှဲကိုလည်းမင်စာလေးတွေကပြင်ဆင်ပေးနေတာပါလွန်ခဲ့တဲ့နှစ်ပိုင်းကိုဗစ်ကရောဂါကြောင့်မဆီကားနိုင်ခဲ့ပေမဲ့ဒီနှစ်မှာတော့ Christmas ပွဲတော်ကိုမြန်မြန်ဆိုင်ဆိုင်ကျင်းပနိုင်ဖို့မင်စာလေးတွေကပြင်ဆင်ပေးနေပါတယ် Serviceelka နင်းတော်တွေက Santa's Lapland ကဖင်လန်နိုင်ငံမြောက်ဘက်ဆောမှာရှိတာဖြစ်ပြီးအာတိတ်ဆောင်းဝိုင်းအထက်ကီလိုမီတာ200ကျော်ပဲဝေးတာပါChristmas ဘဝကြီးနဲ့မင်းစာလေးတွေကိုတွေ့ကျင်တဲ့မိသားစုတွေကဒီကိုလာရောက်လေပတ်ကြပါတယ်။သမင်တွေဆွဲတဲ့လှဲ၊ Husky ခွေးတွေဆွဲတဲ့လှဲတွေစီးနိုင်တဲ့အပြင်ရေခဲပြင် Hockey လိုမျိုးနှင်းတော်ထဲမှာကစားရတဲ့ကစားနည်းတွေကိုလည်းဒီမှာလာပြီးတော့ကစားနိုင်ပါတယ်ရှင
်။ဘာလောမှာ Santa Christmas ဘဝတွေရဲ့လှုပ်ရှားမှုတွေကိုဆက်ကြည့်ရအောင်ပါ။ဣသရေလနိုင်ငံဂျေရုဆလင်မြို့ဟောင်းမှာခရစ်စမတ်ဖိုးဖိုးကကလပ်အုပ်စီပီရောက်လာပါတယ်။သူနဲ့အတူဣသရေလဆိုင်ရာအမေရိကန်သံမတ်
သောမတ်နိုင်ဒက်စ်လည်းပါလာပြီးကဘာမီရင်းရမ်းမှုအစုတောင်းမြစ်တာပို့သခဲ့ပါတယ်။ခရစ်စမတ်ဘိုးဘိုးလိုဝစ်စင်ထားသူကတော့အီဆာကတ်စီစီယာဖြစ်ပြီးသူဟာပါလက်စတိုင်းခရစ်ယာန်ဘာသာဝင်ဖြစ်ပါတယ်။ဂျေရုဆလင်မြို့မှာနေထိုင်တဲ့ဂျူးမွတ်စလင်နဲ့ခရစ်ယာန်ဘာသာဝင်ဘာသာပေါင်းစုံအားလုံးအတွက်ခရစ်စမတ်တစ်ပင်နဲ့စုတောင်းမြစ်တာပို့သမှုတွေကိုဒီနှစ်ပိုင်းမှာဇက်တိုက်လုပ်ပေးနေသူပါ။ဂျေရုဆလင်ရဲ့ခရစ်စမတ်ဘိုးဘိုးလိုနာမည်ကျော်တဲ့အီဆာကတ်စီစီယာကဒီအပိုင်းမတိုင်ခင်တုန်းကလည်းဘိုးပြန်ဘူပေါင်းကြီး CP ခရစ်စမတ်ကိုကြိုခဲ့ပါသေးတယ်။ဟိုဟိုဟိုလို့အော်လာတဲ့ခရစ်စမတ်ဘိုးဘိုးကြီးက Merry Christmas လို့ကြွေးကြော်နှုတ်ဆက်ခဲ့ပါတယ်။ဂျေရုဆလင်ရဲ့ခရစ်စမတ်ဘိုးဘိုးကြီးပွဲတွေကိုအစ္စရေးခီးတော်လာရေးဝန်ကြီးဌာနကဦးစီးကျင်းပတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကိုဗစ်ကပ်ရောဂါကြောင့်ဘာသာရေးထုတ်မြတ်နေရာတွေကိုပိတ်ထားခဲ့ရပြီးတဲ့နောက်ဒီနှစ်ပြန်ဖွင့်ချိန်ခရစ်စမတ်ရာသီမှာလာလေသူထောင်ပေါင်းချီရှိနိုင်တယ်လို့အစ္စရေးခီးတော်လာရေးဝန်ကြီးဌာနပြောခွင့်ရကဆိုပါတယ်။ဂျေရုဆလင်မြို့ဟာခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားရမျိုးဖြစ်ပါတယ်။ Israel Palestine ကြားငြိမ်းချမ်းရေးသဘောတူညီချက်ဆိုင်ရာဆွေးနွေးမှုတွေဆက်လုပ်နေတာဖြစ်ပြီးဒေသတွင်ငြိမ်းချမ်းရေးရဖို့စုတောင်းမြစ်တာပို့တာနေကြတာလည်းဖြစ်ပါတယ်ခင်ဗျာ
။ Italy နိုင်ငံ Venice မြို့မှာတော့ Christmas ဘိုးဘိုးကြီးတွေကလှေလော်ပြီးတော့ရောက်လာကြပါတယ်။ Venice မြို့ကတူမြောင်ကြီးတွေထဲမှာလှေလော်ပြီးတော့ Christmas ဘိုးဘိုးဒါဇင်နဲ့ချီပြီးရောက်လာကြပါChristmas အရောင်အလှဆင်ထားတဲ့လှေတွေကိုလှော်လာခဲ့ကြတာဖြစ်ပြီးခေါင်းဆခြေအစုံ Christmas ဘိုးဘိုးကြီးဝတ်ဆောင်အပြည့်ဝတ်ထားသူတွေလမ်းမြန်ဆိုင်ဆိုင်ပါဝင်ဆင်နွှဲလာတာအခုဆိုရင်စနစ်နဲ့မြောက်ရှိသွားပြီဖြစ်ပါလိမ့်ရှင
်အီတလီနိုင်ငံရောမမြို့မှာတော့မြို့လယ်ကောင်သမိုင်းဝင်ဆောင်တွေကြာ Christmas ဘိုးဘိုးကြီးလိုဝတ်ဆင်ပြီးစပိန်စီးရဲ့ရန်ပုံငွေပွဲတစ်ခုကျင်းပခဲ့ပါတယ်ကင်ဆာရောဂါတဲ့ကလေးတွေအတွက်ရန်ပုံငွေရှာတဲ့အနေနဲ့ဒီပွဲကိုကျင်းပတာဖြစ်ပြီးအီတလီနိုင်ငံကယာနဲ့ချီပါဝင်ခဲ့ကြပါတယ်။ကိုလိုစီယံခြေဟောင်းအာဂလာယုံကြီးရှင်မှာခရစ်စမတ်ဘိုးဘိုးဝတ်ဆောင်ဝတ်စပိန်စီးသူတွေစုဝေးခဲ့ကြပြီးတဲ့နောက်မြို့ကထင်ရှားတဲ့အဆောက်အုံတွေကိုပတ်ပြီးစပိန်စီးခဲ့ကြပါတယ်။ဒီပွဲကရတဲ့ရန်ပုံငွေကိုဗန်ပီနိုဂေစုကလေးဆေးယုံကင်စာဌာနကနမကျန်းတဲ့ကလေးတွေရဲ့မိဘတွေအတွက်အကူအညီထောက်ပံ့ဖြစ်လှူဒန်းသွားမှာဖြစ်ပါတယ်ခင်ဗျာ။
ဘရာဇီးနိုင်ငံမှာတော့ Christmas ဘိုးဘိုးကြီးကရင်းငုပ်ပြီးတော့ရောက်လာပါတယ်။ Rio de Janeiro မြို့တော်ကငါးပြတိုက် Aqua Rio မှာ Santa Claus ဝတ်ဆောင်အပြည့်ဝတ်ဆင်ထားတဲ့ Christmas ဘိုးဘိုးကြီးကငမန်းတွေနဲ့အတူရင်းငုပ်နေတာကိုတွေ့ရပါတယ်။မုတ်ဆိတ်မွေးအဖြူရောင်နဲ့အနီရောင်ဝတ်ဆောင်ဝတ်ထားတဲ့ Christmas ဘိုးဘိုးကြီးကအောက်ဆီဂျင်ဘူးတက်ထားတဲ့ရင်းငုပ်ကရိယာကိုဝတ်ဆင်ပြီးတော့ငါးကန်လေးမှာငါးအခေါင်2000ကျော်နဲ့အတူကူးခတ်နေရင်းနဲ့လက်ပြနှုတ်ဆက်သွားတာပါ။Christmas ဘိုးဘိုးကြီးဝတ်ဆောင်ဝတ်ထားတဲ့သူကတော့ရင်းငုပ်သမားဖိလစ်ပေးလူနီယာဖြစ်ပြီးတော့သူကဒီလိုဝတ်ဆင်တာကိုတွေ့ရကလေးတွေစီကိုအပျော်ကူးစေတဲ့အတွက်ဝမ်းသာမိတယ်ဆိုပြီးတော့သူကပြောပါသေး။ရင်းငုပ် Christmas ဘိုးဘိုးကြီးကိုတအံ့တအားကြည့်ကြတဲ့ကလေးတွေကိုဘိုးဘိုးကြီးကလည်းရေကန်ထဲကနေပြန်ပြီးတော့လက်ပြနှုတ်ဆက်ပါသေး။ Christmas ဘိုးဘိုးကို Christmas နေ့ထိဒီရေကန်ထဲမှာနှုတ်ဆက်နိုင်မှာဖြစ်ပါလိမ့်ရှင်
။ဘော့စနီးယားနိုင်ငံမှာတော့ခရစ်စမတ်ဖိုးဖိုးတွေလာစီပြိုင်ခဲ့ကြပါတယ်။ကက်ပလီဂျီနာရွာလေးမှာတုံးနှစ်မြောက်ကျင်းပတဲ့လာစီပြိုင်ပွဲအတွင်းခရစ်စမတ်ဖိုးဖိုးလိုဝတ်ဆင်ထားသူတွေစုဝေးပြီးဘသူမြဲမြဲလာစီနိုင်လဲဆိုတာကိုရှင်းပြခဲ့ကြပါတယ်။အများကယူဆထားသလောက်လားတွေဟာညံတုံးတာမဟုတ်ဘဲစီးရသူခိုင်းတဲ့အတိုင်းတွတ်တွတ်လက်လက်လုံးနိုင်တယ်လို့လဲလာစီပြိုင်ပွဲဝင်သူတယောက်ကပြောပါတယ်။မနေ့ပိုင်းမှာတလေးဆိုင်ယုံကလားတွေလာရောက်ပြီးတော်ရဲကိုဝင်ပြီးတော့ညနေကျရင်တော့သူတို့အိမ်တလေးဆိုင်ုံလေးစီပြန်သွားကြတာပါမနက်ဆိုရင်လာစီမဲ့တခင်တွေရောက်လာပြီးလာချန်တဲ့သွားကြတာလည်းဖြစ်ပါတယ်ကက်ပလီဂျီနာရွာမှာတွေမကနိုင်ငံတကာလာစီပြိုင်ပွဲအဖြစ်တခြားနိုင်ငံတွေကလည်းပါဝင်ရှင်းပြကြဖို့ဖိတ်ခေါ်ထားကြောင်းပွဲစီစဉ်သူတွေကပြောပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့တော်မှာတော့ခရစ်စမတ်ဘိုးဘိုးဝတ်ဆောင်ဝတ်ထားတဲ့သူတွေက Harley Davidson စိုက်ကယ်ကြီးတွေကိုစီးပြီး Harley Center ရေမုံငွေပွဲမှာပါဝင်ခဲ့ကြပါတယ်။ကလေးတွေပေါ်မှာစော်ကားနှိမ့်ဆက်မှုတားမြစ်ရေးအသိပညာပေးရေမုံငွေပွဲအဖြစ်နှိမ့်ဆက်ကျင်းပတာဖြစ်ပြီးတော့ဒီနှစ်မှာတော့ Harley Davidson Motor Cycle ကြီးနဲ့ Super Car အကောင်စားအစီးပေါင်း250လောက်ပါဝင်ခဲ့တာဖြစ်ပါတယ်။ကလေးငယ်အယောက်350လောက်အတွက်လဲကစားစရာနဲ့မုတ်တွေသွားဝေဖို့အတွက်လဲတိုကျိုမြို့ကအင်ရီစီကိုသွားရောက်ကြမှာဖြစ်ပါသည် Harley Center ရေမုံငွေပွဲကိုခရစ်စမတ်ရာသီမှာကဘာတဝန်းကမြို့အသီးသီးမှာကျင်းပလေးရှိပါသည်တိုကျိုမြို့တော်ကပွဲကိုတော့2008ခုနှစ်တုန်းကဖွဲ့စည်းခဲ့တဲ့ Harley Center Club အဖွဲ့ဝင်တွေကဦးစီးပြီးတော့ကျင်းပခဲ့တာပါ ကိုဗစ်ကရောဂါကြောင့်အပြင်းမထွက်ရစည်းကမ်းတွေချမှတ်ထားတဲ့အချိန်မှာကမ္ဘာတစ်ဝှမ်းကလင်းငယ်တွေပေါ်မှာနှိမ့်ဆက်စော်ကအမျက်ထုတ်အကြမ်းဖက်မှုတွေတိုးလာတဲ့အကြောင်းကုလသမဂ္ဂကလေးများရေမုံငွေအဖွဲ့ UNICEF ရဲ့ချက်လက်တွေမှာဖော်ပြထားပါတယ်ဂျပန်နိုင်ငံမှာလည်း2021ဘန်နာနှစ်အတွင်းကလေးတွေပေါ်မှာစော်ကားမှုပေါင်း 23,659 မှုဖြစ်ခဲ့တဲ့အကြောင်းဂျပန်ကျန်းမာရေးဝန်ကြီးဌာနရဲ့ချက်လက်တွေမှာဖော်ပြထားပါတယ်ရှင
်။ဘယ်လ်ဂျီယံနိုင်ငံမှာတော့တိရစ္ဆာန်ရုံကတိရစ္ဆာန်လေးတွေခရစ်စမတ်လက်ဆောင်တွေစောစောစီစီကြသွားကြတာပါ။ဒီဇင်ဘာ19ရက်နေ့ကသူတို့ရတဲ့ခရစ်စမတ်လက်ဆောင်တွေကတော့သူတို့တွေရဲ့အကြိုက်ဆုံးစားစရာတွေပဲဖြစ်ပါတယ်။ Paradiseတိရစ္ဆာန်ရုံကတိရစ္ဆာန်လေးတွေအကြိုက်ဆုံးစားစာတွေကိုရောင်းစုံလှပအောင်ထုတ်ဖို့တာပြီးခရစ်စမတ်လက်ဆောင်အဖြစ်ကြွေးခဲ့ကြတာဖြစ်ပါတယ်။185အေကာကျော်ကျဲတဲ့တိရစ္ဆာန်ရုံတွေကတိရစ္ဆာန်အကောင်9000အတွက်အသီးအရွက်5စတဲ့စားစာတွေကိုလှလှပပထုတ်ဖို့ပြီးခရစ်စမတ်လက်ဆောင်အဖြစ်တိရစ္ဆာန်ဝန်ထမ်းတွေကကြွေးခဲ့ကြတာပါ။တိရစ္ဆာန်တွေကိုလက်ဆောင်ပေးပွဲအပြင်အေယာမတိရစ္ဆာန်အယုတ်ပုံစံပြီးတွေနဲ့တစားစင်တာပြီးဧည့်သည်တွေအေးဆေးဆေးလာကြည့်နိုင်ဖို့အတွက်ဒီဇင်ဘာ26ကနေ30ရက်ဇန်နဝါရီ2ရက်ကနေ9ရက်အထိတိရစ္ဆာန်ရုံဖွင့်ခြင်းကိုည7နာရီအထိတိုးမြှင့်ဖွင့်လှစ်ထားပါတယ်ခင်ဗျာ
။ Romania နိုင်ငံမြောက်ပိုင်း Bucharest မြို့မှာတော့ခေါင်းအစချေအဆုံးဝိုးဝံလုံးဝစ်စင်ထားသူတွေကနှစ်ကုံပွဲတော်မှာပါဝင်ဆင်နွှဲခဲ့ကြပါလိမ့်။တရိတ်ဆန်ဝတ်စုံမျိုးစုံဝတ်ထားသူတွေကရူမေးနီးယားလေးဆိုတဲ့ချင်းနဲ့ဘုံတီးတန်စည်းချက်နဲ့အတူလမ်းမတွေပေါ်မှာထွက်ပြီးတော့ကားကြပါလိ။ကျွေးကြော်တချင်းဆိုကပြမှုတွေနဲ့နှစ်ဟောင်းကိုနှုတ်ဆက်ပြီးတော့နှစ်သက်ကိုကျိုးဆူနေတာပါ။အလဲခိကတဲ့ကလှုပ်ဆောင်လာတဲ့ရိုးရာပွဲတော်ဖြစ်ပြီး20ရာစုအလဲပိုင်းနောက်တုန်းကဆိုရင်ရူမေးနီးယားပြည်သူတွေကတကယ့်ဝတ်ဝင်တွေကိုတန်ကျိုးတွေနဲ့ချီပြီးရွာနဲ့လှည့်လည်ခဲ့ကြတာဖြစ်ပါလိ။အခုတော့တကယ့်ဝတ်ဝင်တွေမပါဝင်တော့ဘဲဝတ်ဝင်နေဖုံဝစ်ဆုံဝတ်ထားတဲ့သူတွေကပဲကပြဖြောပြေးကြပါတော့လေ။ရူမေးနီးယားပြည်ကရိုးရာပွဲတော်ကိုရွာတွေမှာကျင်းပလေရှိပြီးရောင်စုံဝစ်ဆုံတွေဝစ်စင်တိအိမ်တက်တိအိမ်စင်သွားရောက်ကြလေဖြစ်ပါလိမ့်ရှင်။
သူကြားဆံများတဲ့များအစီအစဉ်ကိုမအီတန်စင်နဲ့ကိုဝင်းခတ်မောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေထိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်။အခုတော့ကြမ်းရှိနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုဦးတမောင်ဆန်းကတလဲတင်ပြပေးမှာဖြစ်ပါတယ်ဗျာ
။ Ukraine နဲ့ပတ်သက်နေသူအားလုံးနဲ့ညီနိုင်ဆွေးနွေးဖို့ Russia ကစဉ်သင့်ရှိကြောင်း Russia သမ္မတ Vladimir Putin ကပြောလိုက်ပါတယ်။လက်ခံနိုင်တဲ့ဖြည့်ရှင်းမုံတွေကိုပတ်သက်နေသူတိုင်းနဲ့ဆွေးနွေးဖို့ကျွန်တော်တို့ကအစဉ်သင့်ရှိပါတယ်။သူတို့အပေါ်မှာပဲမူတည်ပါတယ်ဆွေးနွေးဖို့ညှင်းဆို့နေသူတွေကကျွန်တော်တို့လည်းမဟုတ်ဘူး။သူတို့ပါလို့ရုရှားအစိုးရရုပ်မြင်သံကြားအင်တာဗျူးမှာပူတင်ကပြောခဲ့တာဖြစ်ပါတယ်။တချို့ကအာဒါဝငါငတ်မွတ်လောဘတက်ကြတဲ့အတွက်ကို့အိမ်ကြီးချင်းတွေကိုတောင်ပြန်စားသုံးကျင်နေကြတယ်လို့ခရစ်စမတ်အချိုဝိပုစုတောင်းပွဲမှာပုပ်ယဟန်မင်းကြီးကပြောလိုက်ပါတယ်။တရိတ်ဆန်တွေကသူတို့နေရာလေးမှာပဲသူတို့စားသုံးကြပေမဲ့ကျွန်တော်တို့လောကကယောက်ျားမိန်းမတွေဟာအာဏာနဲ့တနာဥစ္စာငတ်မှုကြတာကြောင့်သူတို့ရဲ့အိမ်ကြီးချင်းသူတို့ညီအကိုပေါင်းမတွေကိုစားသုံးနေကြပါလေဒီကနေ့မှတောင်စစ်ပွဲပေါင်းဘလောက်များစွာကနေရာများစွာမှာလူသားရဲ့ဂုံသိက္ခာနဲ့လွတ်လပ်ခွင့်တွေကိုအထင်သေးစွာနဲ့စော်ကားနေကြပါတယ်အများအားလိုပဲလူသားရဲ့လောဘဒဏ်ကိုခံကြရသူတွေကအားနဲ့သူတွေနဲ့ချို့ငဲ့ကြသူတွေပါလို့ပုပ်ယဟန်မင်းကြီးကပြောသွားခဲ့ပါတယ်ရိုဟင်ဂျာ58ယောက်ကတတင်းကလေးအစောပိုင်းကအင်ဒိုနီးရှားနိုင်ငံမြောက်ဖက်အစွတ်ဆုံးမှာရှိတဲ့အာချေကန့်ကြီးကိုရောက်ရှိလာကြပါတယ်။အာချေဘီဆာခဲအရပါထရာကန့်ကြီးကတငါရွာလာတောင်းကိုလှုပ်လိလှုပ်လဲလေးနဲ့ရောက်ရှိလာခဲ့ကြတာပါ။ရွာသူရွာသားတွေကကန့်ကတ်တိုင်အောင်ကူညီခဲ့ကြပြီးအာဏာပိုင်းတွေကိုအကြောင်းကြခဲ့တာဖြစ်တယ်လို့နယ်မြေရဲတပ်ဖွဲ့အကြီးကရိုလီယူဇာအဝေးကပြောပါတယ်။၃ယောက်ကိုချက်ချင်းစေကန်းကိုပို့လိုက်ကြပြီးအများပြားကိုလည်းစစ်စစ်ပေးနေကြပါတယ်။တရားမဝင်အထောက်အထားတွေနဲ့ညီပေါ်နိုင်ငံသားခါယူစားတဲ့မြန်မာနိုင်ငံသားတူကိုရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ညီပေါ်သတင်းမီဒီယာတွေမှာဖော်ပြကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကစ2012ခုနှစ်မှာရောက်လာခဲ့တဲ့အဲ့ဒီမိုဟာမက်နာအလမ်ဟာဆလာဟီဒေသမှာရှိတဲ့မက်ဒရာဆာမွတ်စလင်ဘာသာရေးကျောင်းမှာကျောင်းဆရာဖြစ်စာသင်နေရကတရားမဝင်အထောက်အထားတွေနဲ့ညီပေါ်နိုင်ငံသားဖြစ်လျှောက်ထားခဲ့တာလို့ပြောပါတယ
်။သတင်းချင်းချုပ်ကိုဦးတမောင်သားကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုစံကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအတန်လွင့်အင်ဂျင်နီယာတွေကတော့ Cornelius Channel နဲ့ DN1 တို့ဖြစ်ပါတယ်။ VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9နာရီကနေ10နာရီအထိ line တို့ meter 1925 32နဲ့ line လက် meter 190တို့ကနေအတန်လွင့်ပြတာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်တာရှင်တွေအားလုံး ဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ Merry Christmas မှာကျွန်တော်ရန်နိုင်ပါခင်ဗျာ
This program has come to you from the Voice of America, Washington.